Welcome to the Voice of America in Burmese.
မင်္ဂလာတနင်္ဂနွေမနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ် April 24ရက်တနင်္ဂနွေမနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူပူရဲပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်ပေါင်းစိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ထိုင်းမြန်မာနယ်စပ်ချစ်ကြည်သရားထိတ်မှာကြီးမားတဲ့ပောက်ကွဲမှုကြီးဖြစ်ပွားခဲ့ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးစစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံကိုတွားရောက်ပါတော့မယ်ဂျပန်နိုင်ငံကသူ့ရဲ့စစ်အင်အားကိုတိုးချက်မယ်လို့ပြောဆိုလိုက်ပါတယ်အဲ့ဒီသတင်းတွေအပြင်သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ပေးမှာပါအဲ့ဒီထဲကမှ
ပုံနဲ့ဆိုတစ်ချက်ပွဲသွားတော့နိုင်လန့်ကြည့်တယ်။အန်ဂျီရီတော့အမပွဲသွားတဲ့အတန်ကြာ။ဒီဘက်ကတော်တော်ကြည့်ကြည့်လို့ကြာတာ
။ထိုင်းမြန်မာနယ်စပ်ချစ်ကြည်သရားဒိတ်မှာပောက်ကွဲမှုဖြစ်ပြီးပျက်စီးမှုတွေကြီးမားတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားကြရမှာပါ။အဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့ဒုအတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြည့်ရှုအားပေးနားဆင်ကြရမှာပါ။အခုတော့ဒီကနေ့တနင်္ဂနွေမနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကပဲပြောပြပေးမှာပါခင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတန်တို့ဟာကီယက်ကိုတနင်္ဂနွေနေ့မှာလာရောက်မှာဖြစ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကစနေနေ့မှာသတင်းတောက်တွေကိုပြောပါတယ်ဒါဟာရုရှားက February 24ရက်ယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းကစပြီးပထမဆုံးအမေရိကန်အရာရှိတွေယူကရိန်းကိုတွားရောက်မှလည်းဖြစ်ပါတယ်ဒီခီးစင်နဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေဘက်ကတော့အတည်ပြုချက်မထုတ်ပြန်သေးပါဘူးတနင်္ဂနွေနေ့ကြာရောက်မဲ့ Orthodox Christian ဘာသာဝင်တွေရဲ့ Easter ပွဲတော်မတိုင်ခင်ယူကရိန်းကတနင်္ဂနွေလုံးအတိုင်းတန်နဲ့ညမထွက်ကာဖျူးအမိန်ထုတ်ပြန်ထားချိန်မှာပဲယူကရိန်းအရှေ့ပိုင်းဒေသတချို့မှာထိုးစစ်တွေပြန်ပြီးလုပ်မယ်လို့ရုရှားတပ်တွေကကြေညာခဲ့ပေမဲ့တိတာတဲ့အောင်မြင်မှုတော့မတွေ့ရကြောင်းဗြိတိန်အရာရှိတွေကစနေနေ့မှာပြောပါတယ်။ယူကရိန်းစစ်ကမ်းမြို့မာရီယိုပိုမှာတော့အရက်သားတွေကိုကယ်ထုတ်ဖို့အတွက်စူးစမ်းခဲ့ပေမဲ့ရုရှားတပ်တွေရဲ့တားဆီးမှုခံရကြောင်းမာရီယိုပိုမြို့တာဝန်ခံကပြောပါတယ်။ကယ်ထုတ်ဖို့တတ်မှတ်ထားတဲ့နေရာကိုဒေသခံ200လောက်လာရောက်စုဝေးခဲ့ပေမဲ့ရုရှားတပ်တွေကအစုမခံတဲ့အပြင်ဒေသခံတချို့ကိုတော့ရုရှားထိန်းချုပ်ထားတဲ့ဒေသကိုသွားမဲ့ကားတွေပေါ်ကိုတက်ခိုင်းနေတယ်လို့လည်းပြောပါတယ်။ယူကရိန်းတောင်ပိုင်းပင်လယ်နက်စစ်ကမ်းမြို့ဖြစ်တဲ့အိုဒက်ဆာမှာလည်းစနေနေ့ကရုရှားဘက်ကမစ္စိုင်းဒုံးကျည်6ဆင်းနဲ့မနဲ့ပစ်ခတ်ခဲ့တဲ့အတွက်5ဦးသေဆုံးခဲ့ရတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့အမေရိကန်နဲ့ဥရောပနိုင်ငံတွေကနေယူကရိန်းတပ်တွေအတွက်လက်နက်တွေပေးပို့နေတဲ့အိုဒက်ဆာစစ်ကမ်းကိုသူတို့တပ်တွေကမစ္စိုင်းဒုံးနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းအရာရှိတွေကတော့ယူကရိန်းမှာချဆုံးခဲ့တဲ့ရုရှားစစ်သည်က2000ကျော်နေပြီလို့စနေနေ့ကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကလည်းစနေနေ့မှာပဲစစ်ပွဲအဆုံးသတ်ရေးဆွေးနွေးဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကိုထပ်မံတောင်းဆိုလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းဒေသမှာအဖမ်းခံရတဲ့သူတို့ရဲ့အထူးဆောင်ကြည့်ရေးမစ်ရှင် SMM အဖွဲ့ဝင်တွေပြန်ပြီးလွတ်မြောက်လာရေးအတွက်ကြိုးပမ်းနေတယ်လို့ဥရောပဒေသလူငြိမ်းရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကစနေနေ့မှာပြောပါတယ်ဒုံးစညံနဲ့လူဟန်စ်ဒေတာတွေမှာရှိတဲ့ SMM အဖွဲ့ဝင်အများအပြားလွတ်လပ်စွာမသွားလာနိုင်ပေဖြစ်နေတာအတွက်အထူးစိုးရိမ်ကြောင်းနဲ့သူတို့အဖွဲ့ဝင်တွေပြန်လွတ်မြောက်ရေးရတဲ့နည်းနဲ့ချိုးပန်းနေတယ်လို့အဖွဲ့သတင်းထုတ်ပြန်ရေးယူကပြောပါတယ်ဒါပေမဲ့အသေးစိတ်တော့မထုတ်ပြန်ပါဘူးယူကရိန်းက SMM mission အတွက် March လနောက်ပိုင်းဆက်ပြီးတာဝန်ထမ်းဆောင်ဖို့ရုရှားဘက်ကလက်မခံခြင်းဆိုတာနဲ့ပတ်သက်ပြီးဗီယက်နာခြေဆိုင် OSCE အဖွဲ့ဆိုင်ရာပရီဒင်ဒုတိယအသံမကြီးကတောက်ကြံနေမင်းကုန်းမှာထည့်သွင်းဝေဖန်ခဲ့တာပါဒီမစ်ရှင်ကဝန်ထမ်းတွေကိုရောရုံးပစ္စည်းနဲ့အဆောက်အဦတွေကိုပါဒုံးဘတ်စ်ဒေတာကရုရှားကိုယ်စားလှယ်ကချင်းချောက်နေတယ်လို့လည်းပရီဒင်အစိုးရကသတင်းထုတ်ပြန်ပါတယ်ယူကရိန်းကနေသူတို့ရဲ့နိုင်ငံတကာမစ်ရှင်အဖွဲ့ဝင်900လောက်ကိုဘေးလွတ်ရာကယ်ထုတ်နိုင်ခဲ့တယ်လို့မတ်လတည်းမှာ OSCE ကပြောကြားခဲ့ပါတယ်စနေနေ့ကတော့ယူကရိန်းမှာကျန်းနေတဲ့ဝန်ထမ်းတွေကိုကယ်ထုတ်ဖို့စူးစမ်းနေကြောင်းနဲ့အဖွဲ့ဝင်တွေဘယ်မှာရှိရဲဆိုတာကိုစစ်ဆေးပြီးအကူအညီပေးဖို့အတွက်သူတို့နဲ့နေ့စဉ်ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းပြောပါတယ် တူရကီအစိုးရကရုရှားနဲ့နှိမ့်နှိုင်းဆွေးနွေးပြတဲ့နောက်မှာရုရှားကနေအရက်ဖက်နဲ့စစ်ဖက်လေယာဉ်တွေနဲ့ဆီးရီးယားကိုတက်တွေတည်ဆောင်ခွင့်တူရကီကပိတ်လိုက်တယ်လို့နိုင်ငံခြားရေးဝန်ကြီးမက်ဖလုကာဗူဆိုဂလူရဲ့ပြောကြားချက်ကိုကိုးကားပြီးတူရကီအစိုးရသတင်းမှာစနေနေ့ကဖော်ပြထားပါတယ်။ရုရှားစစ်လေယာဉ်တွေရောအရက်ဖက်လေယာဉ်တွေပါစစ်သားတွေကိုတည်ဆောင်ပြီးတူရကီဝင်းဟင်ပိုင်းနဲ့ပေါ်ဖြတ်တန်းခွင့်တူရကီကပိတ်လိုက်တယ်လို့နိုင်ငံခြားရေးဝန်ကြီးကဥရုဂွေးကိုအသွာလင်းပေါ်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။အဲဒီလိုပြန်တန်းခွင့်ကိုဧပြီလအထိ3လခွင့်ပေးထားရကနေအခုပိတ်လိုက်တာလို့လည်းပြောပါတယ်။တူရကီဆိုရဲအခုလိုပြောကြားချက်နဲ့ပတ်သက်ပြီးရုရှားဘက်ကဒဇုံကျားချက်ချင်းတုံ့ပြန်လာတော့မရှိသေးပါဘူး။နေတိုးမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တူရကီဟာရုရှားနဲ့ရောယူကရိန်းနဲ့ပါကောင်းမွန်တဲ့ဆက်ဆံရေးရှိနေတာဖြစ်ပြီးဒီနှစ်နိုင်ငံကြားဖြစ်ပေါ်နေတဲ့စစ်ပွဲအတွက်တူရကီကဂျာဝင်ဖြန့်ပြေးပေးဖို့စူးစမ်းနေတာပါ။ရုရှားနဲ့ယူကရိန်းအစိုးရတို့ကြားဆွေးနွေးညှိနှိုင်းမှုတွေဆက်လုပ်နေကြောင်းနဲ့နိုင်ငံပူးတွဲကြေညာချက်မူကြမ်းတစ်စောင်ထုတ်ပြန်ရေးအတွက်လုပ်နေတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှာဖော်ပြပါတယ်။တကယ်လို့နှစ်ဖက်ညှိနှိုင်းမှုတွေမှာတိုးတက်မှုရလာတဲ့ဆွေးနွေးတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီတို့နှစ်ဦးတူရကီမှာတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းတူရကီနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ရုရှားရဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုအတွက်ပုံဟမ်းမင်းကြီးဖရန်စစ်ကထပ်မံရှုတ်ချလိုက်ပြီးစစ်ပွဲဆိုတာနိုင်သူရဲလို့မရှိပဲစစ်နဲ့ပတ်သက်နေသူအလုံးပျက်စီးဖို့သာဖြစ်ကြောင်းစနေနေ့မှာသတိပေးလိုက်ပါတယ်
။ Le lágrimas de María son un señal del pianto de Dios por las víctimas de la guerra que está destruyendo.
အမှန်တိုင်းပြောရင်စစ်ပွဲဟာယူကရိန်းကိုသာဖျက်ဆီးပစ်တာမဟုတ်ဘဲစစ်ပွဲမှာပါဝင်ပတ်သက်သူအလုံးကိုပါဖျက်ဆီးပစ်နေတာဖြစ်ကြောင်းပေါ်ဟမ်းမင်းကြီးကစနေနေ့ဗက်တီကန်ကစစ်ထမမြပေါ်ခမ်းမဆောင်မှာပြုတ်လုတဲ့ဝိပုစုတောင်းပွဲမှာပြောကြားလိုက်တာပါစစ်ပွဲဆိုတာစစ်ရှုံးသူတွေကိုသာမကစစ်နိုင်သူတွေကိုပါပျက်စီးစေတဲ့အပြင်အနိုင်ရှုံးတဲ့စောင့်ကြည့်နေသူအားလုံးကိုပါပျက်စီးစေတာဖြစ်တဲ့အတွက်စစ်ဆိုတာလူတိုင်းကိုဖျက်ဆီးတယ်ဆိုတာသတိထားဖို့သတိပေးလိုက်တာပါစစ်ကြောင့်ခံစားရသူအားလုံးအတွက်မဲရောမာရီယာကရောဖျားသခင်ကပါဝန်းနေငိုကြွေးရကြောင်းလည်းပြောပါတယ်ယူကရိန်းမှာထိုးစစ်စတင်ခြင်းကလေးကရုရှားနဲ့ပတ်သက်ပြီးဝိပုစုတောင်းချိန်မှသာပုံဟမ်းမင်းကြီးကပြောကြားခဲ့တာပါ။ဒါပေမဲ့လည်းတိုက်ရိုက်ပြောဆိုလို့မရှိပဲကျူးကျော်မှုရန်လုံမှုဆိုတဲ့အတုံးနှုံးတွေနဲ့သာရုရှားကိုရည်ညွှန်းလို့ရှိပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12.13ညလိုက်ဒိုမီတာ40 kHz 0413ညလိုက်ဒိုမီတာ57 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အတန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါအာဆီယံခေါင်းဆောင်တွေနဲ့မြန်မာစစ်အာဏာသိမ်းခေါင်းဆောင်တို့အကြားသဘောတူညီခဲ့တဲ့အချက်၅ချက်ကိုတိတိသားသားအကောင့်ထဲပေါ်နိုင်ခြင်းမရှိတာဟာအခုဆိုရင်တစ်နှစ်အထိကြာမြင့်နေပြီလို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM က AB လ22ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီလိုသဘောတူညီချက်ရပြီးကြတဲ့ကစလို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာပြည်သူတွေအပေါ်စီရေးအရာတိုက်ခိုက်မှုတွေအရှိန်မြင့်လုံးဆောင်လာကြောင်းနိုင်ငံရေးအတိုက်ခံတွေကိုဖမ်းဆီးတာတွေလှုပ်လာကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်တဲ့နေရာတွေကိုကူညီခွင့်ပိတ်ပင်ခဲ့ကြောင်းလည်းအဲ့ဒီကြေညာချက်မှာပါရှိပါတယ်ဒါ့အပြင်အာဆီယံအထူးကိုယ်စားလှယ်ကိုလည်းမြန်မာနိုင်ငံရေးမှာပါဝင်သင့်ပါဝင်တိုက်သူတွေရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့တွဲဆုံဆွေးနွေးခွင့်တို့ကိုပိတ်ပင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီတပ်ဖွဲ့တွေဟာအရတားတွေကိုလေကြောင်းကနေတိုက်ခိုက်တာ၊ကြေးရွာတွေကိုမီးရှို့တာ၊အစုလိုက်အပြုံလိုက်တပ်ဖြတ်တာနဲ့နှိပ်စက်တာတွေကိုလည်းလှုံ့ဆော်နေတယ်လို့ဖော်ပြထားပါတယ်။အဲ့ဒီအတွက်လူရင်9သိန်းနီးပါးလောက်ဟာနေရဒေသကိုစွန့်ခွာထွက်ပြေးနေကြရတယ်လို့လည်းရေးသားထားပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အာဆီယံဆွေးနွေးပွဲတွေမှာမြန်မာစစ်ကောင်စီကိုပါဝင်ခွင့်မပေးတာကိုအမြဲတမ်းသတ်မှတ်ထားဖို့လည်းတိုက်တွန်းလိုက်ပါတယ်ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းရင်းသားအဖွဲ့အစည်းတွေအပါအဝင်မြန်မာပြည်သူတွေကိုကိုယ်စားပြုတဲ့အဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံရေးစတင်ဖြည့်ရှင်းတဲ့အနေနဲ့နေဆက်ဖြတ်ကျော်လူသားချင်းစာနာမှုအကူအညီတွေပေးဖို့လဲစော်ဩလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းမြန်မာနိုင်ငံရေးအကျပ်တဲကိုနိုင်ငံတကာအတိုင်းအတာနဲ့ဖြည့်ရှင်းဖို့တာဝန်ယူဆောင်ရွက်ဖို့လဲတိုက်တွန်းလိုက်ပါတယ်။ မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACN အဖွဲ့ကြီးမှမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းရန်ဟီလီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌဟောင်းမာဇူကီဒါရုစမန်တို့လိုနိုင်ငံတကာကထင်ရှားတဲ့ပညာရှင်တွေလည်းပါဝင်ကြပါတယ်။အာရှပင်လယ်ပြင်အတွင်ကင်းလက်နေတဲ့အမေရိကန်လင်းတင်သင်္ဘောပေါ်ကိုစနေနေ့ကတွားရောက်ခဲ့တဲ့ဂျပန်နိုင်ငံသားရေးဝန်ကြီးကဒေတာတွင်လုံခြုံရေးထိမ့်သိမ်းမှုမှာအမေရိကန်ကိုကူညီဖို့အတွက်ဂျပန်နိုင်ငံကစစ်အင်အားတိုးမြှင့်မဲ့အကြောင်းကတိပြုပြောကြားလိုက်ပါတယ်။
日本の防衛力、これを抜本的に強化をするということも。
ジャパンへ加護衛装備をティティタタ投入とまあ匹び、ジャパンアメリカンマーメイトへ加護衛停戦衛配まポーピー開まあ高せぶ、アメリカンへニニカカ接連送与とまあ匹ちゃう。ジャパン内外委員ジヨシマサヘヤシが東京妙道東部辺辺れ辺遠口猛にで、アメリカン連員天保 USS エブライン林根へ連員避難棒ま、庭園道類を描述けたဖြစ်ပါれ。ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဟာဆိုရင်နိုင်ငံတကာတန်တမာရေးစံနှုန်းတွေကိုစော်ကားမှုတစ်ခုအဖြစ်ရှုမြင်ပြီးဒီအချက်ဟာဆိုရင်ထိုင်းဝမ်ကိုထိန်းချုပ်နိုင်ရေးဂျပန်ကျွန်းစုအနီးမှာချိန်ချောက်နိုင်ရေးအိမ်နီးချင်းတရုတ်ဘက်ကစစ်အင်အားသုံးလာမှာကိုတွန်းအားဖြစ်စေတယ်လို့လည်းဂျပန်နိုင်ငံအတွင်းစိုးရိမ်မှုတွေထွက်ပေါ်လာချိန်မှာပဲဂျပန်နိုင်ငံရဲ့ဝန်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာပါ။အာရှမှာငြိမ်းချမ်းစေဖို့ရည်ရွယ်တယ်လို့တရုတ်ကပြောဆိုထားပေမဲ့လည်းဂျပန်ဝန်ကျင်ပင်လယ်ပြင်အတွင်းရုရှားနဲ့တရုတ်ရဲ့ပူးတွဲစည်းလေးခြင်းမှုအပါဝင်ရုရှားနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုကိုတရုတ်ဘက်ကတိုးမြင့်လာတဲ့အရေးကိုလည်းဂျပန်ဘက်ကစိုးရိမ်နေတာဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးကဂျပန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Ryan Emuel နဲ့အတူအမေရိကန်လင်တင်သင်္ဘောပေါ်ကိုတွားရောက်ခဲ့တာဖြစ်ပါတယ်။စီဝါရေးအကြက်တဲပိုဆိုးလာတဲ့သီရိလင်္ကာနိုင်ငံမှာတနိုင်ငံလုံးဝိုင်းဝန်းဆန္ဒပြတာခံနေရတဲ့ဝန်ကြီးချုပ်ယာရုကနှုတ်ထွက်ပေးဖို့ဖိအားပေးမှုတွေစနေနေ့ကပိုတိုးလာခဲ့ပါတယ်။အစိုးရအဖွဲ့ဝင်တွေကလည်းယာရုကနှုတ်ထွက်ကုန်ပြီးဝန်ကြီးချုပ်နှုတ်ထွက်ပေးရေးဆန္ဒပြပွဲတွေကိုထောက်ခံနေကြပါတယ်။သမရဂိုဒါဗယာရာဂျာပက္ဆာနဲ့သူ့ရဲ့မိသားစုဝင်တွေအာနာကိုစွန့်ပြီးယာရုကနှုတ်ထွက်ပေးဖို့သမရယုံအပြင်ဘက်မှာဆန္ဒပြနေကြတဲ့ထောင်ထဲချီတဲ့လူတို့ကိုသူတို့အနေနဲ့ထောက်ခံအားပေးကြောင်းသတင်းပြန်ကြားရေးဝန်ကြီးနာလာကာဂိုဒါဟီဝါကကြေညာပါတယ်။တိရိလင်္ကာနိုင်ငံမှာစားနပ်ရိက္ခာလောင်စာနဲ့အခြားမရှိမဖြစ်လိုအပ်တဲ့လူသုံးကုန်တွေလားနဲ့ချီပြက်လက်နေပြီး1948လွတ်လပ်ရေးရချိန်ကစလို့အဆိုးဆုံးစီးပွားရေးအကြက်တဲနဲ့ရင်ဆိုင်နေရပါတယ်။ဒီလိုအခြေအနေတွေကိုမကျေနပ်တာကြောင့်ပြီးခဲ့တဲ့နှစ်ပတ်လောက်ကစပြီးနိုင်ငံတဝန်းဆန္ဒပြပွဲတွေပေါ်ပေါက်လာပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကဆန္ဒပြသူတဦးရဲလက်ချက်နဲ့တည်ဆုံးခဲ့ပြီးတဲ့နောက်အစိုးရအပေါ်မှာအယုံကြည်ပိုပြီးတော့ကင်းမဲ့လာကြပါတယ်။ပါကစ္စတန်နိုင်ငံမှာတနစ်ကျော်ကာလအတွင်းပိုလီယိုအရင်းပိုးကူးစက်ခံရသူတဦးပထမဦးဆုံးအကြိမ်တွေ့ရှိခဲ့ကြောင်းပါကစ္စတန်အာဏာပိုင်တို့ကအတည်ပြုလိုက်ပြီးဒါဟာဆိုရင်ကူးစက်မြန်ပိုလီယိုတိုက်ဖျက်ရေးမှာဆုတ်ယုတ်မှုတစ်ခုလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်ရဲ့အနီးမြောက်ပိုင်းဝါဇာရစ်စတန်ဒေသမှာပိုလီယိုဗိုင်းရပ်စ်ပိုးကြောင့်15လသားအရွယ်ယောက်ျားလေးတဦးအကျော်သေသွားတယ်လို့တောက်ကြနေကတရားဝင်ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီကလေးငယ်နဲ့မိသားစုအတွက်ဝမ်းနည်းစရာဖြစ်ုံသာမကပါကစ္စတန်နဲ့တကမ္ဘာလုံးပိုလီယိုတိုက်ဖျက်ရေးအတွက်လည်းအလွန်ကိုထိခိုက်စရာပါလို့ကျန်းမာရေးဝန်ကြီးဌာနကထိတ်တန့်အရာရှိတဦးဖြစ်တဲ့အမ်မာအရှရစ်ကပြောဆိုပါတယ်အဲ့ဒီအတွက်ကျန်းမာရေးအရာရှိတွေနဲ့အဲ့ဒီယောဂါနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးလှုပ်ဆောင်နေကြကြောင်းနဲ့နောက်ထပ်ဖြစ်ပွားမှုတွေမရှိအောင်လို့အရေးပေါ်ကာကွယ်ဆေးထိုးတဲ့လုပ်ငန်းဟာလည်းနိုင်ငံတော်မှစီစဉ်နေပြီလို့သူကပြောပါတယ်။တနင်္ဂနွေမနေ့မြန်မာနဲ့ထိတ်နိုင်ငံတကာထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကျွန်တော်ကပြောပြပေးတာပါ။ဒီအမေရိကန်သံကနေပြီးတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးထိုင်းမြန်မာနယ်စပ်ကသတင်းပေးပို့ချက်တပုတ်ကိုထုတ်လွှင့်ပေးပါမယ်ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့တစ်ဖက်ကကရင်ပြည်နယ်မြဝတီမြို့ကအမှတ်1ချစ်ကြည်ရေးတရားထိတ်မှာ AB လ23ရက်မနေ့ည10နာရီကျော်အချိန်ကအကြီးစားပေါက်ကွဲမှုဖြစ်ပြီးအဆောက်အုံနဲ့ကားတွေပျက်စီးကုန်ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကနေထိုင်းမြန်မာနယ်စပ်ကနေပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့ရဲ့တဖက်ကန်ကရင်ပြည်နယ်မြဝတီမြို့ကအမှတ်1ချစ်ကြည်တရားထိတ်မှာ AB လ23ရက်နေ့ည10နာရီကျော်ချိန်လောက်မှာအကြီးစားပေါက်ကွဲမှုဖြစ်ပြီးအဆောက်အဦးနဲ့ကားတွေပျက်စီးသွားခဲ့ပါတယ်ပေါက်ကွဲမှုကပြင်းထန်တဲ့အတွက်ပေါက်ကွဲတံကိုမဲဆောက်ဘက်ထိကြားရကြောင်းနယ်စပ်နေပြည်သူတို့ကလည်းပြောပြပါတယ်
အခုစစ်တာကတရားထိတ်ကျွန်တော်မြောက်ဒီရောထိုင်းမြန်မာနယ်စပ်အမှတ်တတရားထိတ်မှာရှိတဲ့ကားကုတော်ရှိတယ်ပေါ့နော်အဲကားကုတော်မှာကွဲသွားတာဆယ်နိုင်ဆက်ဆယ်နိုင်ကျော်တော့ထိုင်းစံတော်စဉ်22:50ရောကျွန်တော်နိုင်လန်းကြည့်လိုက်တဲ့အချိန်ပုံနဲ့ဆိုတစ်ချက်ကွဲသွားကျွန်တော်နိုင်လန်းကြည့်လိုက်လန်းကြည့်တော့အမှကွဲသွားတဲ့အတန်ကဘကိုက်တော်တော်ချစ်ချစ်ကိုကြားတာ
မြဝတီမျိုးအမှတ်၈ချစ်ချစ်တရားနီးမှာနေထိုင်သူတဦးကတော့ည10နာရီကျော်ချိန်လောက်မှာပောက်ကွဲဆံကိုကြဲကြဲလောင်လောင်ကြားခဲ့ရကြောင်းအပြင်သွားလာလို့မရတဲ့အတွက်သွားရောက်ကြည့်ရှုလို့တော့မရကြောင်းပြောပြပါတယ်။ည
10နာရီရနေ၈နာရီကြည့်ရပေါ့ည10နာရီကျော်တော့အပြင်ကိုသွားလို့မရဘူး။တနည်းလုံးကြီးပြက်ပြီးတော့ည9နာရီမှာပြန်ပြီးတော့ဒီ9နာရီမှာဘယ်လိုဒုက္ခအချိန်မှာလဲ။
ဟ
ုတ်ကဲ့ဆက်ပြောရစေဖြစ်တဲ့အမှုတော်ကြီးတွေကိုဆက်ရှုပ်နေတဲ့အချိန်မှာမိလာဒီတနာယူလာလာမှာပေါ့နော်။ပုံစားတယ်။အိမ်ခေါင်ဘိုးကတုံသွားတယ်။
မြဝတီမျိုးကပောက်ကွဲမှုနဲ့ပတ်သက်လို့မြဝတီရဲစခန်းကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီပောက်ကွဲမှုနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဆိုတာကိုလည်းထုတ်ဖော်ခြင်းမရှိသေးပါဘူး။ပောက်ကွဲမှုကြောင့်အသေးပြောင်းတဲ့ပျက်စီးမှုအခြေအနေအသေးစိတ်ကိုလည်းမသိရသေးပါဘူး။ကရင်ပြည်နယ်မြဝတီမျိုးမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL KNDO ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာဟာ၄လကျော်ကြာပြီဖြစ်တယ်လို့ဧပြီလ23ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်နေကြောင်းဒေသခံတွေကတော့ခရီးသွားလာတဲ့အခါမှာထောက်ခံစာတွေနဲ့သွားလာနေရတယ်ဆိုပြီးမြဝတီမြို့ကန်ကဆက်ပြောပြပါတယ်
။ဒီကိကောဗီနာတောက်ခုမှာဖြစ်တယ်လို့တောက်ခုကြောလုံးနဲ့အကောလုံးဒီကိကောမှာဘယ်မှမနေတော့ဘူး။ပြန်လည်းမနေဘူး။နောက်ဒီဘက်ကအခုဒီကလည်းလည်းမချော်သေးဘူးဘက်ကလည်းနေရတယ်လည်းမနေဘူး။ခေါင်းဝင်ကြောင့်လည်းမတ်ကြည့်ရတော့ဆက်ရဆောင်နေနေသွားလာရတယ်။
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာပြီးခဲ့တဲ့နှစ်ကစပြီးမကြာခဏပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။မြဝတီမြို့မှာစစ်ကောင်စီဘက်ကတိုက်အင်အားတွေလည်းချထားတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဖွဲ့ထက်မနည်းရှိနေတဲ့နယ်စပ်မြို့လည်းဖြစ်ပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ချစ်ကြည်တရားထိတ်မှာမနေ့ညကအကြီးစားပောက်ကွဲမှုဖြစ်ပြီးအပြက်စီးတွေများပြားတဲ့အကြောင်း VOA သတင်းတောက်မအေးမာကထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားတာပါ။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအသံအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့စစ်ပွဲပြိပခါတွေနဲ့စီးပွားရေးအကျပ်တဲတွေရင်ဆိုင်နေကြရတဲ့သခိုင်းတိုင်းတွေကဒေသခံတွေရဲ့အကြောင်းကိုကြားရမှာပါ။ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ပြပေးထားပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်အာဏာရှင်ကိုစန့်ကျင်တော်လှန်မှုအားကောင်းတဲ့သတိတိုင်းမှာစစ်တပ်ကရွာလုံးကျွတ်မိရှုဖျက်ဆီးတာတွေအပါအဝင်ပြိပခါတွေပြင်းထန်နေတာတွေကြောင့်မျိုးဆက်ပေါင်းများစွာမှီခိုအားထားနေရတဲ့စိုက်ပျိုးရေးလုပ်ငန်းတွေလုပ်ကင်လို့မရရှိနေပါဘူး။ဒီအခြေအနေတွေကြောင့်သူတို့ရဲ့ဘဝတွေဆူဆူဝါးဝါးထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့အကြောင်းဒေသခံတောင်သူတွေကပြောပြထားပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းထောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ကောက်ဆိုင်တေးတံမြန်မြန်ဆိုင်ဆိုင်နဲ့လေကင်းရကင်းတွေမှာတောင်သူတွေအလုံးလုံးနေကြတဲ့မြင်ကွင်းတွေကသခိုင်းတိုင်းထဲမှာမြင်တွေ့နေကြတမယိုးကြမြင်ကွင်းတွေပါဒီနေ့ပတ်လုံးမအားလဲရအောင်စိုက်ပျိုးရာသီတွေနဲ့လေပတ်နေတဲ့တောင်သူတွေရဲ့ဘဝကယိုရှင်းပါတယ်လေယာရီတဲ့ရုံးကန်လှူရှားကြရင်နေထိုင်ကြတာကဒီဒေသကလူတွေရဲ့ပုံမှန်ဘဝနေထိုင်မှုပုံစံပါပဲဒါပေမဲ့ဒါတွေအလုံးကဖေဖော်ဝါရီ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့ပြောင်းလဲကုန်ပါတယ်စကိုင်းတိုင်းဟာအာဏာသိမ်းမှုကိုစန့်ကျင်တော်လှန်တဲ့အာကောင်းရာဒေသတစ်ခုဖြစ်လာပြီးစစ်တပ်ဘက်ကထိုးစစ်တိုက်ခိုက်မှုတွေလှုံ့ဆော်လာတာကြောင့်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။အသက်48နှစ်အရွယ်ဦးမြင့်ကစကိုင်းတိုင်းပလဲမြို့နယ်မွေးတုံရွာကတောင်သူတူဦးပါ။တောင်သူအလုံးနဲ့ကြက်သွန်စပါးပဲနှံနေကြရီဆိုင်ရင်သူ့တပ်ဘဝလုံးကိုလေယာမြေတွေနဲ့နှစ်မြုပ်လောက်ကန်ခဲ့တဲ့သူပါ။ဒါပေမဲ့ဇန်နဝါရီလတုန်းကသူ့ရဲ့ရွာကိုစစ်တပ်ကရုတ်တရက်ဝင်ရောက်လာပြီးရွာလုံးကျွတ်နေပါမိရှို့ဖျက်ဆီးခဲ့လို့ဦးမြင့်အပါဝင်အခြားဒေသခံတောင်သူတွေရဲ့အိမ်တွေတူလောင်သိမ်းဆီးထားတဲ့ရိတ်သိမ်းပြီးစပားနေကြပဲစတဲ့ကောက်ပဲတီးနံတွေစားနေရိတ်ခါနဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေပြောင်းပုံဖြစ်ခဲ့ရပါတယ်။အ အင်ဂျင်နီယာ20လောက်ရှိတဲ့ရွာမှာစစ်တပ်ကတရွာလုံးရဲ့၃ဘုံပုံလောက်ကိုမီးရှို့ခဲ့တယ်လို့ဦးမြင့်ကပြောပါတယ်
။စိုက်ပျိုးရေးကနည်းကြည့်မဲ့လုံနိုင်တယ်။တို့ရွာကအခုမီးလောင်ထုံရှုံသွားတဲ့အင်ဂျင်က180ရှိတယ်နော်။အဲ့ဒီ180ကတောင်သူအများစုလို့ပြောလို့ရတာပေါ့။အခုအဓိကလေတို့စိုက်တဲ့စစ်တုံးကြီးပေါ့။အဲ့ဒါကသေးပြန်းရတယ်လေသေးပြန်းပုံတွေရှိတယ်။နောက်ပြီးတော့ရေတင်တော့လည်းစတဲ့ရှိတယ်ပေါ့အဲ့စတဲ့စေချမ်းပုံတွေကလည်းမိရဲ့ဟူပါသွားတဲ့အတွက်ကစိတ်ပြီးတော့မလုံနိုင်ဘူ
းမိကိုတလူလူရှိနေစဲမွေးတုံရွာဟာစိုက်ပျိုးအလုပ်တွေနဲ့ပြန်လဲထူထောင်ရေးတွေတည်ချမလုံနိုင်သေးရင်စစ်တပ်ကစစ်ကြောင်းတွေထတ်ထိုးလာလို့ပြန်ထွက်ပြေးနေကြရတဲ့အခြေအနေပ
ါမိချုပ်ပြီးတဲ့နောက်ပိုင်းပေါ့အဲ့လိုပဲဖြစ်စေပြီးပြန်ကြမယ်ဆိုပြီးတော့ငယ်တဲ့လူတွေပြန်မယ်ပေါ့အဲ့လိုပေါ့ရွာကိုလည်းပြန်ကတ်ကြမယ်ဆိုပြီးတော့ပြန်ကြလေးလုံဆဲချင်အောင်လည်းလုပ်မယ်ကိုယ်ဆိုင်ခင်းတွေကိုလည်းကိုယ်ပါကိုယ်ပြန်ယူဆိုင်မယ်ဆိုပြီးတော့ပြန်ကြဘယ်နဲ့ခင်းအဲ့လိုလေးလုပ်ငန်းလေးသာလာနဲ့နေမြင့်နာနဲ့အဲ့လိုပဲဘုဖက်ရွာနေကူလာနေနဲ့ပြောပြန်ပြေးအဲ့လိုတွေပေါ့ရှောင်းရတာရက်ကအဲ့ဒါတော်တော်ကြားတယ်အကြောက်တရားနဲ့နေကြတော့ဟုတ်တာကလည်းရှိတယ်မဟုတ်တာကလည်းနည်းနည်းပါတာပေါ့ပြောရမယ်ဆိုရင်ဒါမနေ့ကလည်းပြည့်ရသေးတယ်ဦးလေးတို့ဒီချုပ်ပြီးတဲ့နောက်ကသင်ခေါက်လောက်ရှိပြီဒါမနေ့ကအပါဝင်ပေါ့
စကိုင်းနိုင်တဲ့ကတော်လည်းရေးအကောင်းနဲ့ပလဲမြွနယ်တဲ့ကရွာတရွာကတောင်သူတူဖြစ်တဲ့ဒေါ်ထက်တက်ကတော့သူ့ရွာမီးရှို့မခံရပါပဲအနည်းဝန်းကျင်ကြေးရွာတော်တော်များများကမိရှုခံထားလို့ကိုရွာဘရော်လဲဆိုတဲ့စိုးရင်ကြောက်စိတ်တွေရှိနေတဲ့အကြောင်းသူကပြောပါတယ
်။ကျမတို့ဒီမှာဆိုလို့ရှိရင်အခု10ချောင်းရှိတယ်။အခုလိုနွေရည်မျိုးမှာအခုဆိုလို့ရှိရင်ပမာလို့ပြောရလို့ရှိရင်တပေါင်းလပေါ့။တပေါင်းလကုန်ကန်ဒီ3လပိုင်းဆန့်ဆန့်ကျင်ကျမတို့နွေပြိုးဆိုပြီးထောင်ရတယ်။အခုဆိုတာလူရဲ့ပြိုးလဲမထောင်ရဲကြတော့ဘူးလေ။တည်ငြိမ်မှုမရှိတဲ့အခါကျတော့တော်တော်လို့ပြိုးထောင်ကောက်ဆိုင်ပြိုးနှုတ်လေးတော့သူတို့လာလို့ရှိရင်ပြေးရရင်ပို့ပြီးတော့အရင်နည်းတွေကလည်းကြအောင်မယ်ပြီးတော့မြေစီတွေကလည်းဝယ်ဖို့ရအခက်ခဲတွေရှိနေတယ်။ကျမတို့အခု10မြောင်းကရေရှိပေမဲ့နွေသမားကိုမဆိုင်ရဲဘူးဖြစ်နေကြတယ်တောင်းသူတွေက
နိုင်ငံကြီးမတည်ငြိမ်တာကဒေသခံတွေရဲ့စိုက်ပျိုးရေးလုပ်ငန်းကိုအမိပြုနေရတဲ့အတမူဝန်ကြောင့်အလုပ်တွေထိခိုက်လာပြီးနောက်ဆက်တွဲကတော့စာဝတ်နေရေးအကျက်တဲတွေကြုံလာရပါတယ
်။စာဝတ်နေရေးအတွက်အခုဆိုလို့ရှိရင်စီတွေမဝယ်နိုင်ကြတော့ဘူးတချို့စီလည်းမစားရတော့ဘူး။ဆန်ဆိုလို့ရှိရင်လည်းဒါအကြောက်ကြည့်နေရပြီးရှေ့ဆိုလို့ရှိရင်မလွယ်ဘူးပေါ့အခုဒီတစ်ပါးလည်းမဆက်ရဘူးဆိုတော့တိတ်တော့မှမတွေ့ရဘူးစိုက်ပင်ဆိုလို့ရှိရင်လည်းတစ်ပါးဟာမြေစီမပါဘဲနဲ့ဘလို့မှမရတဲ့အတွက်မြေစီကလည်းမရှိတဲ့အတွက်ဆက်ရင်လည်းအောင်မြင်မှာမဟုတ်ဘူးဆိုတာကြီးဆိုတော့ဒီတိုင်းတိုင်းပဲဒါဘလူးကျုံဘလူးဖြတ်တန်းရအောင်မယ်တော့မသိဘူးဒီတိုင်းကြီးဆိုရင်တော့ကျွန်တော်တို့ဘလူးမောက်ကိုမလွယ်တော့ဘူးလို့ပြောရမှာအနေထားပဲ
အာနာသိမီနောက်ဒေသခံတွေမှာအထွေထွေကြက်တဲမှုတွေနဲ့ရင်ဆိုင်နေရပါတယ်ကုန်စည်နှုန်းတွေတရေရေတက်လာပြီး73စီစီတွေနဲ့လေယာဉ်လုပ်ငန်းသုံးမြေစီမြေရောစာစီပိုးသက်စီစည်းနှုန်းတွေကြီးမြင့်လာပါတယ်စိုက်ပျိုးစည်းစကကြီးလာပြီးမဲ့တီးနှံကရတဲ့အကျိုးမြတ်ကတော့မရှိသလောက်ပါပဲစစ်ဘေးနဲ့မိဘကြောင့်တီးနှံတွေပျက်စီးဆုံးရှုံးနေရတယ်လို့ဒေတာရင်းစီရေးတင်မာမှုတွေကြောင့်ကုန်သွယ်မှုတွေကလည်းရပ်နေပါတယ်။စစ်တပ်ကကုန်သွယ်မှုကိုတင်းကျပ်ထားပြီးအရင်ကတိုင်းသားဒေသတွေမှာလုပ်ခဲ့တဲ့နမဲကျော်ဖြတ်လေးပြက်စစ်စင်ရေးဖြစ်တဲ့သတင်းစီးဆင်းမှုငွေကြေးရိတ်ခါနဲ့တပ်သားတွေစုဆောင်းတဲ့ဖြတ်ကျောက်မှုတွေကိုစစ်ရေးတင်မာတဲ့ဒေသတွေမှာစစ်တပ်ဘက်ကလှုပ်ဆောင်နေတဲ့အကြောင်းရွှေမပင်ခြေဆိုင်ဒေသခံကာကွယ်တပ်ဖွဲ့တစ်ခုဖြစ်တဲ့မြောင်ရမားပြည်သူ့ကာကွယ်တပ်ဖွဲ့ကောင်းဆောင်ကပြောပါရစေ။
အဲ့တော့စစ်ကောင်စီဘက်ကဒီပြည်သူလူထုရဲ့ရိတ်ခါတိမ်၍လမ်းကြောင်းတို့ကုန်ထုတ်ထုတ်လုပ်တဲ့လုပ်ငန်းတို့နောက်ပြီးတော့ဒီဘက်ကပုဂ္ဂိုလ်တွေပေါ့နော်တာစီပြစ်ပင်တာတွေလည်းလုပ်ခဲ့တာရှိပါတယ်။ဥပမာအဖြစ်ပြောရလို့ရှင်ကျွန်တော်တို့ဒီမျက်နှာဘက်ကလူတွေဟာမောင်ဝါကိုတက်ပြီးရောဆံဝယ်မယ်ဆိုလို့ရှင်ဆံဝယ်လို့မရပါဘူး။ကားပေါ်မှာပါလာတဲ့ဆံကူစစ်ကောင်စီဘက်ကဖမ်းဆီးပြီးတော့တင်စီလိုက်တဲ့အနေအထားတွေလည်းရှိရပါတယ်။ဒီချင်းမြစ်ရဲ့အနောက်ဘက်တကြောလုံးကိုဒီရန်သူစစ်ကောင်စီဘက်ကနေပြီးတော့ဖြတ်လေးပြက်လုပ်ခဲ့တာဆိုလို့ရှင်9လကျော်7လနီးပါးလောက်ရှိပြီပေါ့နော်အခုချိန်ဒီအောင်ကျွန်တော်တို့မြို့ပြဘက်ကနေပြီးတော့အခြေခံလူတန်းစားတွေစားတော့ဖို့ရန်အတွက်ဒီရိတ်ခါကုံမျိုးစုံတွေကိုတည်ယူဖို့ရန်အတွက်ယနေ့ထီအောင်တည်ယူခွင့်မရခဲ့ပါဘူ
းစကိုင်းတိုင်းကစိုက်ပျိုးလုပ်ငန်းကိုအဓိကမှီခိုအားထားရပြီးစဘာပဲကြံတဲ့တီးနှံမျိုးစုံစိုက်ပျိုးနိုင်တဲ့ဒေသဖြစ်ပါတယ်ဒို့အတန်ကရရှိထားတဲ့အချက်လက်တွေအရ2018ခုနှစ်ကစကိုင်းတိုင်းဒေသကြီးဟာမြန်မာနိုင်ငံမှာတတိယအများဆုံးစပားစိုက်ပျိုးတဲ့ဒေသဖြစ်ပြီးတော့ AR တိုင်းနဲ့ပဲခူးတိုင်းကတော့ပထမနဲ့ဒုတိယအများဆုံးစိုက်ပျိုးတဲ့ဒေသတွေပါ။စကိုင်းတိုင်းမှာ1.8 တန်းလောက်စပားစိုက်ပျိုးနိုင်တဲ့အပြင်နိုင်ငံတွင်းကျန်အများဆုံးထုတ်လုပ်တဲ့ဒေသလည်းဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့ဝင်ငွေအကျပ်တဲတွေကြောင့်လာမယ့်နှစ်တွင်စိုက်ပျိုးပြန်လုပ်ဖို့မတည်ကြတဲ့အကြောင်းတောင်သူတွေကဒုအတန်ကိုပြောပြပါတယ်။မြောင်ရမားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကောင်းဆောင်ကတော့
အဓိကပြဿနာကတော့ဒီစစ်အာဏာသိမ်းမှုကြောင့်ပိုးပြီးဆိုးဝါးသွားတာပေါ့။နံပါတ်1ရဲ့ check အနေနဲ့ကတော့ covid line ပေါ့နော်။ covid မှာဆိုလို့ရှိရင်လည်းဒီတောင်သူတွေဘဝဟာလည်းမထူနိုင်လောက်အောင်ပြိုလဲသွားတဲ့ဘဝရောက်သွားတာပေါ့နော်။ covid ပြီးတဲ့ အခါကျတော့အာနာသိမ့်မှုပေါ့နော်ဆေးအာနာသိမ့်လိုက်တဲ့အချိန်မှာတောင်လူတွေဘဝဟာလုံးဝကိုမြောင်းနေရောက်သွားပြီကုန်းကောက်စရာမရှိအောင်ဘဝရောက်သွားပြီပေါ့နော်စကိုင်းတိုင်းတွင်တိုက်ပွဲတွေနဲ့နေအိမ်တွင်မီးရှို့ခံရမှုကြောင့်ရရဲစွန့်ခွာပြေးနေရတဲ့စစ်ပေးရှောင်ဦးကြီးကအာနာသိမ့်မှုနောက်ပိုင်းကနေအခု 2022 Human Rights Network ကထုတ်ပြန်ထားပါတယ်။ဒါပြင်စစ်တပ်ကမီးရှို့ဖျက်ဆီးမှုတွေကြောင့်2021မတ်လအထိစကိုင်းကဒေသခံတွေရဲ့နေအိမ်ပေါင်း၄၀၀ရှိရာကျော်မီးလောင်ပျက်စီးခဲ့ရတယ်လို့ဒေတာဖော်မြန်မာအဖွဲ့ရဲ့စီးရင်ရာသိရပါတယ်။စစ်တပ်ကစကိုင်းပအဝင်တနင်္ဂနွေလုံးမှာကျင်းထန်တဲ့ဖိနှိပ်မှုတွေနဲ့စစ်ရာဇဝတ်မှုတွေကျူးလွန်နေပြီးအခုလိုလှုပ်ရက်တွေကဒေသခံပြည်သူတွေရဲ့စိတ်ပိုင်းဆိ
တင်စာရှင်းလင်းရေးကဒုတန်ကိုပြောပါရယ
်စကိုင်းရိုင်းဒေသတွေမှာဆက်ဖလာတွေမှာလည်းဒီအိုးရင်ကပြင်းနာအဖြစ်440အိမ်ပေါင်း440နှုံးနဲ့မိရှုဖြက်စီးခံရတယ်ရွာတွေတော်တော်တားခတ်ထားခံရတယ်ကျွန်တော်စကိုင်းတိုင်းဒေသကအရင်ကဆိုရင်ကျွန်တော်တို့ကဒါအညာဒေသဒီဒီလိုမျိုးတော်လန်ပုံကန်နဲ့ဖြစ်ရတည်းကအဲ့လောက်ထိတင်းတင်းထန်ထန်မရှိခဲ့ဘူးဆိုတော့စကိုင်းတိုင်းဒေသဗမာအများစုနေထိုင်နေဆိုတော့ဒီလိုဒေသတွေမှာတော့ဖြစ်နေလိုက်ခြင်းအားဖြင့်ဗမာအများစုရဲ့ဒီတော်လန်စိတ်ဓာတ်ကိုချိုးနေကိုကြိုးစားတာပေါ့နော်သူတို့အကြောက်ဆုံးကအဲဒါဗမာအများစုပုံကန်လာမှာကိုကြောက်တယ်ပေါ့အဲ့တော့စကိုင်းတိုင်းကဒီတော်လန်မှုအကောင်းဆုံးဖြစ်တော့စကိုင်းတိုင်းကိုသူတို့ကနမူနာအနေနဲ့တော်တော်လေးကိုပြင်းပြင်းထန်ထန်ကင်တွယ်နေတာမြင်ရတယ်ပေါ့နော
်အာနာသိမ့်ပြီးနောက်ပိုင်းစစ်တပ်ရဲ့ရက်ဆက်တဲ့ကျူးလွန်မှုတွေဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ဆေးရဆူရင်မှုတွေဖြစ်ကြောင်းကုလသမဂ္ဂကမကြသေးခင်ကကြေညာခဲ့ပါတယ်စစ်တပ်ဟာအရင်စစ်အာဏာသိမ်းမှုတွေထက်ပိုဆိုးွားတဲ့လူခွင့်ကြီးချိုးဖောက်မှုတွေကိုလှောက်ဆောင်နေပြီးကျူးလွန်သူတွေကအပြစ်ပေးအေးအေးယူခံရတာမျိုးမရှိတဲ့အတွက်ဆက်လက်ကျူးလွန်နေကြကြောင်းမတ်တင်စာရှင်းလင်းရေးကပြည့်စွက်ပြောကြားပါတယ်ဘဝရှိရေးမတိကျမှုတွေနဲ့အခက်ခဲတွေကြုံတွေ့နေရတဲ့ပလဲမျိုးနယ်မွတုံရွာကဦးမြင့်ကတော့
ဒီကာလကရှည်လဲရှည်လောက်တယ်ရှည်သွားလို့ရှင်တယ်ပုံလေးတို့ကတော့ဒါမြုံမှတ်လို့မရဘူးဘာဖြစ်လာမယ်လို့ကိုပြောလို့မရတာသာတော့ကိုဝါကဒါနိုင်ငံကြီးဦးလေးတို့မှလက်ထက်ရှိတာတော့တပတ်အစာပေါ့နော်ဒါအမှန်ပြောမယ်ဆိုရင်ဦးလေးတို့ကသာဝန်နေရေးရဲ့အသက်မတည်အောင်ရဲ့အဓိကကျန်တာမြုံမှတ်တာပဲပေါ့အသက်မတည်ဘူးဦးလေးတို့တော့ကြီးဆန်မှာဒီတော်လိုင်းတာချီတာနဲ့ဒီကြောက်ပြောရမယ်ဆိုရင်ဒါသမင်းကိုနတ်မှန်ဖို့ရမလွယ်လောက်ဘူး
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဆောင်းပါးမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်တန်လွင့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နနက်6:00နာရီကနေ9နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်စစ်ပွဲပြိပကာတွေနဲ့စီးပွားရေးအကြက်တဲတွေရင်ဆိုင်နေရတဲ့စကိုင်းတိုင်းတွေကဒေသခံတွေအကြောင်းပြောပြတဲ့ဒို့တဲ့အစီအစဉ်ဖြစ်ပါတယ် VO American တန်ရဲ့တနင်္ဂနွေမနေ့ပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူပူးတွဲဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ပေးသခြင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ျိုးရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA American တိုင်းရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အခုတခါအပတ်စဉ်ကဏ္ဍကိုဆက်လက်တင်ဆက်ပေးပါမယ်။အရင်ဦးဆုံးတော့ဥတည်မောင်တန်းအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ကြည့်ရှုကြရမှာပါ။စစ်ရွာဇဝိမှုတွေကျူးလွန်သူတွေကိုအရေးယူတာဟာရှေးကြားနာကျင်စွာဖြတ်တန်းရတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်လို့1992-95ဘော့စနီးယားစစ်ပွဲမှာစစ်ရာဇဝမှုကျူးလွန်ခံခဲ့ရပြီးအသက်ရှင်ပြီးကြံခဲ့သူတွေကယူကရိန်းပြည်သူတွေကိုပြောလိုက်ပါတယ်။ဒါကြောင့်ငြိမ်းချမ်းရေးရရှိဖို့ကိုမမေ့ကြဖို့သတိပေးလိုက်ပါတယ်။ဒီစကားဟာမြန်မာနိုင်ငံနဲ့ရောဆက်ဆက်ပါသလား။ပုဂ္ဂိုလ်အမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းနဲ့ဦးတင်မောင်တန်းကဆွေးနွေးမေးမြန်းထားပါတယ်ခင်ဗျာ။
ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကဘာအစီအစဉ်မှာဆွေးနွေးကြတဲ့အကြောင်းအရာတချို့ဟာရွေးကောက်ပွဲမှာငင်းခုန်ကြတဲ့အကြောင်းအရာတွေဖြစ်လာကြပါတယ်။ဩစတြေးလျနိုင်ငံရဲ့ရွေးကောက်ပွဲမှာနိုင်ငံရေးခုလုံခွင့်တောင်းခံလာတဲ့ဒုက္ခတွေအကြောင်းဟာအဓိကအကြောင်းတရားဖြစ်လာတယ်လို့ပြီးခဲ့တဲ့အပတ်ကပဲဆွေးနွေးခဲ့တဲ့ဟီချက်ကောင်းဘွားခြုံတာကိုအများပြည်သူနေရာတွေမှာပိတ်သိမ့်မပိတ်သိမ့်ကလည်းပြည်ထောင်နိုင်ငံတပ်ပရရွေးကောက်ပွဲမှာဆွေးနွေးကြအကြောင်းအရာဖြစ်နေပါတယ်။ဒီပတ်မှာတော့ယူကရိန်းပြည်သူတွေကိုပြောလိုက်တဲ့ဘော့စနီးယားပြည်သူတွေရဲ့သတင်းစကားအကြောင်းကိုဆွေးနွေးကြပါမယ်။ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဟိုမျိုးသားဖက်ဒရယ်ကောင်စီ PNFC ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းဖြစ်ပါတယ်။ဒီတော်စုငင်းကြရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းမှုအဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးစပြီးဆရာကိုမေးချင်တာကတော့ပေါ့နော်။ဆိုတော့ကျွန်တော်တို့ယူကရိန်းပြည်သူတွေကိုသတင်းစကားပါလိုက်တဲ့ဘော့စနီးယားပြည်သူတွေရဲ့သတင်းစကားသတင်းလေးပေါ့နော်ဒီတရားမျှတမှုအနည်းပြောလို့ရှိရင်စစ်ရာဇဝမှုတွေနဲ့လူခွေချွတ်ဖောက်ခဲ့တာတွေကိုကျူးလွန်ခဲ့တဲ့သူတွေကိုအရေးယူဖို့ဆိုတဲ့ကိစ္စကနှစ်ပေါင်းများစွာရှည်ကြာပြီးနော်နာကျင်စွာဖြတ်တန်းရတဲ့ခရီးစဉ်ကြီးတစ်ခုဖြစ်တယ်အလုပ်သဘောနှစ်ခုရှိတယ်အဲ့တော့ငင်းချိုင်းအလုပ်ကလည်းဟိုလှုပ်ထားမယ်အလုပ်ဟိုအလုပ်ကလည်းလှုပ်ထားမှာပဲဒါပြင်မဲ့သူရဲ့အလုပ်သဘောတဘောကနှစ်ရှည်ကြတဲ့အတွက်ကြောင့်မလို့ငင်းကြရေးကိုလည်းမိမထားဖို့သူကလိုကပြောကျင်တဲ့သဘောပဲအဲ့ဒီသတင်းဆောင်ပါလေးကမြမကြီးချင်းနီနဲ့ကိုဆက်ဆက်နေတယ်လို့ပြောနိုင်ပါတော့ဆက်ဆက်တယ်ဆိုရင်ဘာဖြစ်ရတွေကြောင့်ဆက်ဆက်တယ်လို့ပြောလို့ရ
ငင်းကြရေးနဲ့တရားမျှတမှုဆိုတာဓာတ်ရိုက်ဆက်ဆက်နေတဲ့ကိစ္စဖြစ်ပါတယ်တရားမျှတမှုကိုအခြေမခံပဲအခြေမခံဘူးဆိုရင်အဲ့ဒီငင်းကြရေးကအတုပါပဲတရားမျှတမှုကိုအခြေခံမှလည်းငင်းကြရေးအစ်စ်ဖြစ်ပါကျွန်တော်ဒီနေ့အခုဒီ290ကြော်ကြာတိုင်းသားတွေကနေပြီးတော့လက်နက်ကင်တွန်လိုင်းအေးပါဝင်နီလန်းပေါင်းစုံနဲ့တွန်လိုင်းရေးကိုဆင်နွှဲတာကျွန်တော်တရားမျှတမှုမရတဲ့အတွက်ဒီဒါကျွန်တော်တို့ဒါတွန်လိုင်းရေးကိုဆင်နွှဲကြရတာဖြစ်ပါတယ်အခုတို့လဲထုတ်နေတူပေါ့နော်ဒီအခုစစ်ကောင်စီကကျွန်တော်တိုင်းပြည်မှာအာဏာသိမ်းတယ်ဒီတရားအာဏာသိမ်းတဲ့အခါမှာလဲလူလူကရွေးကောက်တင်မြောက်တဲ့အစိုးရကိုမဲနေမှုဆိုတဲ့ဟာအကြောင်းပြနဲ့ဒီလိုမျိုးလုပ်တဲ့အခါကျတော့ဒါကတရားမျှတမှုအခြေမခံခဲ့တဲ့အခါမှာကျွန်တော်တိုင်းပြည်ရဲ့ဒီနေ့ဟာပြည့်စည်ရတာဖြစ်တယ်။ဆိုတော့အခုဒီဘော့စီယာကပြောတာကသူတို့ပြောတဲ့တရားမျှတမှုရှာဖွေတယ်ဆိုတာကဒီတရားစွဲဆိုမှုတွေဆေးရဆိုမှုတွေကိုတရားခုံရုံးတင်တဲ့အပေါ်မှာဒါကိုအခြေခံပြီးပြောတာဖြစ်တော့ဒါကတော့ရေရှည်ဆောင်ရွက်ကြတဲ့ကိစ္စတရားဖြစ်ပါတယ်။အဲ့တော့အခုလောလလမှာကျွန်တော်တိုင်းပြည်မှာငြိမ်းချမ်းရေးကိုတကယ်လူကျင်တယ်ဆိုရင်ကျွန်တော်တို့ဒီတရားမျှတမှုဆိုတဲ့အခြေခံကိုအခြေမခံဘဲနေရတော့ကျွန်တော်တိုင်းပြည်ငြိမ်းချမ်းမရနိုင်ဘူး။တရားမျှတမှုနဲ့ငြိမ်းချမ်းရေးရတော့တိုင်းရဲ့အချိုးကြတယ်လို့ကျွန်တော်တို့အဲ့ဒီလိုတော့မြင်ပါတယ်ဆရာ
ဆွေးနွေးသွားတဲ့တရားမျှတမှုပေါ့နော်ဒီတောင်းကနေကျွန်တော်တို့ပြောရင်တော့တရားမျှတမှုဆိုတာနှစ်မျိုးရှိမှာပေါ့နော်အမှားချင်းကျွန်တော်တို့လူနည်းစုတွေရဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေမရတဲ့တရားမျှတမှုကင်းမဲ့နေတဲ့တရားမျှတမှုတစ်မျိုးရှိပမာရေးပါနောက်တစ်ခါစစ်ရာဇဝမှုလို့နော်နောက်ပြီးလူသားမျိုးနွယ်တရားတုံးပေါ်မှာကျူးလွန်တဲ့ရာဇဝမှုလူကုလသမဂ္ဂအဲမလို့ကအချက်လက်ရှာဖွေနေတဲ့ကိစ္စမျိုးတွေဆိုင်ရာတရားမျှတမှုတစ်ခုရှိနေပေါ့ ်ဆောစောကတည်းမှာဘော့စတီးယားပြည်သူတွေကပြောတာကတော့ဒုတိယတရားမျှတမှုမျိုးဆိုနော်ဆိုတော့ကျွန်တော်တို့ပထမတရားမျှတမှုနိုင်ငံရေးအခွင့်အရေးတောင်းကနေပြောမယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးနဲ့ပို့ပြီးတော့ဘလို့ဆက်ဆက်လေး
အခုကျွန်တော်တို့ကအမှယူကရိန်းကိုကျွန်တော်တို့ကပြောမယ်ဆိုတော့အခုရုရှားလိုနိုင်ငံကြီးကနေပြီးတော့မှဒါယူကရိန်းလိုနိုင်ငံကိုလက်ဆင့်ဟာလက်နက်အင်အန်တန်တာလုံးနဲ့နိုင်ငံကြီးကနေပြီးတော့မှယူကရိန်းလိုနိုင်ငံတစ်ခုဝင်ပြီးတော့မှအကြောင်းပြချက်ခိုင်ခိုင်လုံလုံမရှိဘဲနဲ့အတင်းအဓမ္မဝင်ရောက်သိမ့်ပိုက်ဒီလိုလုပ်တဲ့ကိစ္စကိုယူကရိန်းကပြန်ပြီးတော့မှဒါခုခံတွန်းလှန်တာဒါခုခံတွန်းလှန်လိမ့်မယ်လို့ဒါကျွန်တော်တို့မထင်ခဲ့တဲ့ကိစ္စတရားဖြစ်ပါတယ်ဒီလိုပဲကျွန်တော်တို့ဒီစစ်ကောင်စီကနေပြီးတော့မှအခုလိုအာဏာသိမ်းတဲ့ကိစ္စဒါကျွန်တော်လူတို့ရဲ့ရွေးကောက်တင်မြှောက်ထားတာကိုပယ်ဖျက်ပြီးတော့ဒီအာဏာသိမ်းတဲ့ကိစ္စဆိုနေပဲပြည်သူလူထုကအခုလိုလက်နက်ကင်ပြီးခုခံတော်လှန်တဲ့ဘဝတွေအသက်တွေဆိုရင်ခုခံတော်လှန်တဲ့အဆင့်ထိကိုမျောလင်းခဲ့တဲ့သူတွေကအနည်းနဲ့များနည်းပါအဲ့တော့အခုဘာတော့ပါလဲဆိုယူကရိန်းနဲ့ကျွန်တော်တိုင်းပြည်ရဲ့ဒါကမ္ဘာပြည်သူလူထုရဲ့ခံယူချက်တွေကတော့အရင်လိုမဟုတ်တော့ဘူးမတရားမှုတွေကတော့ရတဲ့နီလာနဲ့အဆုံးစွန်ပြီးဒါကျွန်တော်တို့ဒါခုခံတွန်းလှန်မယ်ဒီဟာဒီပင်လေငင်းငိမ့်အတွက်ထပ်ပေါက်ဖြစ်တယ်ဆိုရက်ခံယူချက်ကိုရောက်လာတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။ဒါကြောင့်မို့လို့အခုဒီငင်းငိမ့်ရေးလို့ဆိုတဲ့နေရာမှာဒီအင်အားကြီးသူတွေရဲ့ပေးသမျှယူကျွေးသမျှစာပေါ်ဝါနဲ့နေရတာငင်းငိမ့်ရေးမဟုတ်တော့မိမိတို့ရဲ့လွတ်လပ်မှုဒန်းတူမှုညီမျှမှုဒီလွတ်လပ်ခြင်းညီမျှခြင်းတရားမျှတခြင်းဆိုတော့လောကပါဠိတရားတွေအခြေခံတဲ့ငင်းငိမ့်ရေးမှတာလေငင်းငိမ့်ရေးအစ်စ်မှဖြစ်တယ်ဆိုတဲ့ခံစားချက်ကတော့ကျွန်တော်ထင်တယ်ယူကရိန်းပြည်သူတွေနဲ့ကျွန်တော်တို့ဝါပြည်ပြည်သူလူထုပါဝင်ဒီနေ့ကမ္ဘာပြည်သူတွေရဲ့ခံစားချက်လို့ကျွန်တော်ဒီလိုထင်ပါတယ
်။ဟုတ်ကဲ့ဒီလိုခုခံတော်လှန်ရေးတွေကိုကျွန်တော်တို့ဆင်နွှဲနေကြရတဲ့အခါမှာဆွေးနွေးညှိနှိုင်းရေးကိုပြစ်ပယ်ရမယ်ဆိုတဲ့သဘောလား
။အဲဆွေးနွေးညှိနှိုင်းရေးဆိုတဲ့ဟာကတော့ကျွန်တော်တို့ဘယ်လိုတိုင်းပြည်ရဲ့ပြဿနာတွေပဲဖြစ်ဖြစ်ကျွန်တော်တို့ဆွေးနွေးညှိနှိုင်းမှုနဲ့ရတော့ဆုံးသတ်ကြရတာဖြစ်ပါတယ်။သို့တော်လည်းတွေးဆဆွေးနွေးရတဲ့အခါမှာဆွေးနွေးကြရတဲ့အဆင့်တန်းအခြေအနေတွေကတော့စကားပြောမှာဖြစ်ပါတယ်။အခုစရင်ကျွန်တော်တို့ဒါဆွေးနွေးခဲ့တဲ့ကိစ္စရပ်တွေမှာအာစစ်တပ်ဘက်ကနေအသာစီးယူပြီးတော့မှဒါအမြဲတမ်းလုပ်တယ်ဆိုရင်တော့ဒီဆွေးနွေးပွဲဆိုတာမဖြစ်နိုင်ဘူး။ထို့နည်းတူပဲစစ်တပ်ဘက်ကနေတကယ်ကျွန်တော်တိုင်းပြည်ကိုဆွေးနွေးရေးနဲ့ဖြစ်ရှင်းကိုဖြစ်စေချင်တယ်ဆိုရင်တော့ဖယ်ရယ်ပြည်တော်စုကိုတကယ်ခိုင်ခိုင်မာမာထူထောင်မယ်ဆိုတဲ့ပြတ်သားတဲ့ပေါ့နော်ဒီထင်ရှားတဲ့ပြရုပ်တွေကိုစစ်တပ်ဘက်ကလည်းပြဖို့လို့အတုံးမဟုတ်ပဲနဲ့ဗိုလ်ချုပ်ခင်ညွန့်တို့ဆောင်ရွက်ခဲ့တဲ့ကျွန်တော်1990ဝန်းကျင်ကငင်းငယ်ရေးကိုကြည့်မယ်ဆိုရင်အလူမှုရေးစီးပွားရေးတွေကြိုက်တလောက်လောက်ကြနိုင်ငံရေးတော့မဆွေးမေးဖယ်ရယ်ပြည်တော်စုတည်ဆောက်ရေးဆိုတာမဟုတ်မရှိဘူးနိုင်ငံရေးဖြစ်စဉ်တွေကနေဝေးဝေးနေပြီးတော့ဒါနေကြတဲ့ဘဝမျိုးဆိုရင်တော့ဟိုတပ်ဟိုအဲ့ဒီတော့တပ်မတော်ကပြောတဲ့အမျိုးသားနိုင်ငံရေးဦးဆောင်မှုခံကတော့တပ်မတော်ကပါမယ်ဆိုတော့ဝေဖန်လို့မရတဲ့ခေတ်ကာလမှာတနတ်တန်တွေလည်းမရှိဘူးတိုက်ပွဲတွေလည်းမရှိဘူးအဲ့ဒါငင်းငိုင်းရလာပဲကျွန်တော်တို့စောစောကပြောတယ်ကျွန်တော်တို့တိုင်းပြည်မှာလွတ်လပ်မှုတွေရှိရမယ်ဒဏ်မှုတရားမျှတမှုတွေရှိရမယ်လွတ်လပ်တဲ့တရားမျှတမှုမျိုးတွေဟိုအခြေခံတဲ့ငင်းငိုင်းရမှသာလည်းရည်ရှိတည်တတ်ခိုင်မြဲတာဖြစ်ပါတယ်ဒါကြောင့်ဒီငင်းငိုင်းရအတိတ်ပဲဖွင့်ဆွေမှုတွေပေါ်မှာမူတည်ပြီးတော့တစ်ဖက်နဲ့တစ်ဖက်ပြုမှုဆက်ဆံမှုတွေလည်းစကားပြောတာဖြစ်ပါတယ်တကယ်လို့ခုဟိုစစ်တပ်ဘက်ကနေပြီးတော့အဲ့ဒီကာလတော့ငင်းငိုင်းရေးမျိုးပဲငင်းငိုင်းရေးလို့ပန့်ယူပြီးတော့အခုတို့ကျွန်တော်တို့ဒီတိုင်းသားပြည်သူလူထုတရလုံးမော်လေဒီပြည်သူလူထုအပေါ်မှာဒီလိုပဲစည်ရင်အင်အားနဲ့ဒီလိုဖြည့်စည်းနှိပ်စက်တာမျိုးပါတော့ကျွန်တော်တို့ငင်းငိုင်းရေးမဟုတ်အခုဆိုရင်ကျွန်တော်တို့ပြည်သူလူထုရဲ့တန်နေတန်ချမှုကအမတန်ပြတ်သားပါတယ်အမတန်လည်းပဲခိုင်မာကြတယ်အခုဆိုရင်ကျွန်တော်တို့လေရင်နေနဲ့အမြောက်တွေနဲ့အမတန်အစမတန်ပါလုံးအင်အားသုံးတဲ့ဟာကြီးရရလက်နဲ့နဲ့ခုခံနေကြတာလေဒါအထင်ရှားဖြစ်ပါအဲ့တော့ကျွန်တော်တို့မြင်တဲ့အမြင်ကတော့ငင်းငိုင်းရေးမှာအတူရောင်ရှိတယ်အစ်စ်မှန်ရှိတယ်အဲ့အတူရောင်တဲ့အစ်စ်မှန်ကိုတော့ကျွန်တော်တို့ဟိုဗမာပြည်သူလူထုရောယူကရိန်းပြည်သူတွေရောကမ္ဘာပြည်သူတွေရောတော့ထင်ရှားသိနေပြီလို့ဒီလိုပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့အာဆီယံကလည်းအားလုံးပါဝင်တဲ့ပြည်သူဆွေးနွေးရေးကနေမှငင်းငိုင်းရေးဖြစ်စဉ်တစ်ခုကိုသွားဖို့ဆိုတော့အစုပြည့်ချက်ကိုပြောခဲ့တယ်အဲ့တော့ငါးချက်ပါတဲ့သဘောတူညီချက်မှာလည်းအဲ့ဒီအချက်တစ်ချက်ပြည်သူဆွေးနွေးဆိုတဲ့အချက်ကအဓိကကြားတဲ့အချက်အနေနဲ့ပါခဲ့တယ်ပေါ့နော်။ဒါပေမဲ့အခုချိန်ထိကြည့်လို့ရှိရင်တပ်မတော်ကသွားနေတဲ့လမ်းကြောင်းကဒေါန်ဆန်းစုကြည် NLD ကိုခြံထားပြီးတော့တိုင်းသာလက်နက်ကင်တပ်ဖွဲ့တွေနဲ့တော့ငင်းငိုင်းစကားပြောကောင်းပြောမယ်ဆိုတဲ့လမ်းကြောင်းကိုရှောက်နေတဲ့သဘောရှိတယ်ပေါ့။အဲ့တော့ ခုခုမြင်ထွန်းအနေနဲ့ဘယ်လိုမြင်ပါသလဲ
။ပထမဆုံးပြောရမယ်ဆိုရင်တော့အာဆီယံရဲ့ဒီမူငါးချက်ကတော့ကျွန်တော်တို့ဘုံအပြည့်လက်တွေ့နိုင်ငံရေးနဲ့တော့လက်တွေ့မကျတဲ့ဖြစ်စဉ်ဖြစ်ပါတယ်။သို့တော်လည်းဘယ်လိုပဲဖြစ်ဖြစ်ဒီလိုဆွေးနွေးပြင်ဆင်ရေးလမ်းကြောင်းလေးကိုပြောလာတဲ့အပေါ်မှာအာကျွန်တော်တို့ကတန်ကင်းတမန်ကင်းရဒါလေးတွေကိုဟိုပြောနေရပြီမလို့တကယ်တော့အာဆီယံရဲ့မူငါချက်ကိုအခုအမေရိကန်လိုအစိုးရလိုကလည်းဒါမျိုးတွေကိုထောက်ခံတယ်လုပ်နေတာပေါ့လေသို့တော့ကျွန်တော်တို့တိုင်းပြည်တော့လက်တွေ့မကြဘူး
ဘာကြောင့်လက်တွေ့မကြလ
ဲဆိုလို့ရှိရင်နိုင်ငံရေးနည်းလမ်းတွေနဲ့ဆွေးနွေးဖြည့်ရှင်းမယ်လို့အခြေခံထားမယ်ဆိုရင်တိုင်းပြည်ကပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဤဦးဝင်းမြတ်အပါဝင်ပေါ့လေနိုင်ငံရေးကျင်းသားတွေချက်ချင်းထွက်အောင်လှုပ်ပြီးအဲ့ဒီလူတွေကိုအလေးနဲ့ထားပြီးတော့သူတို့အပါဝင်တော့ကျွန်တော်အားလုံးပါဝင်တဲ့ဆွေးနွေးပွဲလုပ်ဖို့လို့အဲ့တော့အခုဒီဒေါန်ဆန်းစုကြည်တို့ဦးဝင်းမြတ်တို့အပါဝင်နိုင်ငံရေးကျင်းသားတွေလှုပ်ရေးဆိုတာအာဆီယံရဲ့မူငါချက်တွေမှာမပါဘူး။ဒါကြောင့်မို့လို့အာဆီယံရဲ့မူငါချက်တွေကျွန်တော်တို့တိုင်းပြည်အတွက်ကိုလက်တွေ့ကြကြဖြည့်ရှင်းရေးအတွက်တော့တိတ်ပြီးတော့လက်တွေ့ကြမှာတော့မဟုတ်ဘူး။သို့တော်လည်းကျွန်တော်တို့ကတန်ကင်းတမန်ကင်းရတော့ပို့ပြီးတော့လက်တွေ့ကြတဲ့ဆောင်ရွက်ချက်တွေဖြစ်ဖို့တိုက်တွန်းနေရတာပဲရှိပါ
ဟုတ်ကဲ့ဒါဆိုလို့ရှိရင်နောက်ဆုံးမိကုန်းပေါ့နော်ဆရာဥခွန်မြင့်ထွန်းနေတဲ့ဓမ္မညဉ့်ကြိုင်ဖြစ်စဉ်အလားလာကိုဆရာဘယ်လိုမြင်ပါသလဲ
27ရာစုပြည်လုံးကြီးလာကမှာဆိုရင်တော့အပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း3ထိကိုရခဲ့တကယ်ပြောရင်တော့အဲ့ဒီပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း3ရဆိုလို့ရှိရင်တော့တိုင်းပြည်ဟာနိုင်ငံတည်ငြိမ်မှုတစ်ခုနဲ့ပွားပြီးတော့မှတဖြည်းဖြည်းချင်းပြောင်းလဲနိုင်မယ့်အခြေအနေမျိုးပေါ့အဲ့အရာ၄ကိုဖြစ်စီပြစ်ခဲ့တာကတော့ဒီတမတော်ပါဝင်စစ်ကောင်စီအားဖြစ်ပါတယ်။တနည်းအားဖြင့်ပြောရင်ကျွန်တော်တို့ဒီငင်းငင်းဖြစ်စဉ်ဒီအကောင့်ထဲပေါ်တဲ့အခါမှာအကောင့်ထဲပေါ်တဲ့သူတွေရဲ့တာဝန်ယူမှုတောင်းခံမှုကအမှန်စကားပြောပါတယ်။ပြောရမဆိုရင်ကျွန်တော် NCA အခြေခံပြီးပေါ်ခဲ့တဲ့အကောင့်ထဲပေါ်မှုကိုစစ်တပ်ကနေပြီးတော့တာဝန်ယူခဲ့ဦးတာဝန်မခံခဲ့ဘူး။ထို့နည်းတူတာဝန်ယူတာဝန်မခံတဲ့အပြင်ကို NCA ချိုးဖောက်ပြီးတော့မှအင်အားသုံးပြီးတော့မှအာဏာသိမ်းတာကိုလုပ်ခဲ့။အဲ့တော့ကျွန်တော်တို့ဒီနေ့ငင်းငင်းရဲ့အလားလာဟာဒီနေ့ဒီတမတော်ကဒီငင်းငင်းဖြစ်စဉ်ဒီပေါ်မှာတောင်းယူမှုတောင်းခံမှုကင်းမဲ့ခဲ့တာဒီအပေါ်မှာမူတည်ပြီးတော့ဆက်ပြီးဘယ်လိုသွားမလဲအဲတကယ်ဟိုငင်းငင်းကိုဖြစ်စေခြင်းလဲဆိုရင်เนาะတမ်ဘရောအနေနဲ့ Federal ပြည်တော်စုတည်ဆောက်ရေးအတွက်ကိုခိုင်မာတဲ့ကြာရုပ်တွေပြဖို့လို့ဥမာဖြစ်ပြောရရင်တမ်ဘရောကလာမဲ့နိုင်ငံရေးမှာတမ်ဘရောကကျွန်တော် Federal ပြည်တော်စုတကယ်ချူတောင်းမှာဆိုရင်တမ်ဘရောဒီတမ်ဘရောနေရာမှာနေမှာစစ်တပ်ကစစ်တပ်နေရာမှာနေမှာအယတကုတ်ကဲမှုရဲ့အောက်မှာတမရောရှိရမယ်ဆိုရအချက်မျိုးတွေအားပါဝင်ခိုင်ခိုင်မာမာတော့ဒီလိုတာယုတ်တွေတော့ပြနိုင်ကုန်လို့အဲ့ဒီလိုပြယုတ်တွေပြနိုင်မှုမရှိပဲနဲ့ကျွန်တော်တိုင်းပြည်အတွက်ဒီငင်းငင်းရေးဖြစ်စဉ်ဒီလိုအလားလာတော့ဒီလိုနီးလမ်းလဲတော့လုပ်လို့မရဘူးအဲ့တော့ကျွန်တော်တို့ကဒီအရာမှာဒီတရားမျှတမှုနဲ့တည်ငြိမ်မှုရှိဖို့ဆိုလို့ရှိရင်ကျွန်တော်မှန်ကန်တဲ့ဘက်တစ်ဖက်ကနေအနိုင်ရရှိမှလည်းဒီလိုတည်ငြိမ်တဲ့အခြေအနေတရားကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ်သို့ဒီမဟုတ်နှစ်ဖက်စလုံးကတေချာတဲ့ဂတိကိုဒီပြယုတ်တွေခိုင်မာပြပြီးတော့ဆွေးနွေးဖြည့်ရှင်းနိုင်မှာလည်းဖြစ်မှာဖြစ်ပါတယ်။အကြောင်းမလို့ဒီနေ့အချိန်ဒီမှာတော့ကျွန်တော်တို့ဆွေးနွေးဖြည့်ရှင်းနိုင်မယ့်အခြေအနေတွေကတော့အတိုင်းအတာတစ်ခုတည်းတော့ကျွန်တော်တို့လိုအပ်နေမှာဖြစ်ပါတယ်
။ဟုတ်ကဲ့။ကျေးဇူးတင်ပါတယ်ဦးခွန်မြင့်ထွန်းခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ
်။ဟုတ်ကဲ့အခုဆွေးနွေးသွားသူကတော့ကျွန်တော်တို့ပို့မျိုးသား Federal Council ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းဖြစ်ပါတယ်။ကျွန်တော်ပုံမှန်ပ
ါ1992-95အထိဖြစ်ပွားခဲ့တဲ့ဘော့စနီးယားစစ်ပွဲမှာစစ်ရာဇဝမှုကျူးလွန်ခံခဲ့ရသူတွေကယူကရိန်းပြည်သူတွေကိုငြိမ်းချမ်းရေးမမေ့ဖို့ပြောဆိုလိုက်တဲ့အကြောင်းမြန်မာနိုင်ငံနဲ့နှိုင်းယှဉ်ပြီးဥတင်မောင်တန်းဆွေးနွေးတင်ပြခဲ့တာပါအခုဆက်လက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာနိုင်ငံသတင်းတွေကိုပြောပြပါမယ်မြန်မာနိုင်ငံမှာနိုင်ငံခြားသုံးဝေလဲလှယ်မှုဆိုင်ရာကန့်သတ်ချက်ကင်းလွတ်ချက်ကင်းလွတ်ခွင့်စည်ရင်းကိုစစ်ကောင်စီကထုတ်ပြန်လိုက်ပါတယ်စစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကမြန်မာပြည်သူတွေစီးလုံးညီညွတ်ကြဖို့စကားပါလိုက်တဲ့အကြောင်းသတင်းထွက်ပေါ်လာပါတယ်စစ်ပွဲကြောင့်နေရစွန့်ကွာထွက်ပြေးလာသူတွေဟာလေတံမိုးတံနဲ့ပါထပ်ပြီးကြုံတွေ့ရပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပူရဲပြောပြကြပါလိမ့်မယ
်မြန်မာနိုင်ငံထဲကနိုင်ငံခြားငွေလက်ခံရရှိသူတွေအနေနဲ့တရက်အတွင်းမြန်မာကျပ်ငွေနဲ့လဲရမယ်ဆိုတဲ့ဗဟုပန်ရဲ့သတ်မှတ်ချက်ကနေကင်းလွတ်ခွင့်ရှိတဲ့ကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေထက်မှနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံထားသူတွေတန်ယုံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ NGO အဖွဲ့အစည်းတွေပါဝင်ပါတယ် April 3 ရက်နေ့က ဘဟု ဘာငါ ထုတ် ပြန် လိုက် တဲ့ နိုင်ငံ သား ငွေ လဲ လဲ မှု ဆိုင်ရာ အသေး စိတ် စီမင်း စီကံ တွေ ကို ဆက် ပြီး တော့ ရေး ဆွဲ နေ တယ် လို့ စစ် ကောင် စီ ခန့် ရင်း နှီး မြှုပ်နှံ မှု နဲ့ နိုင်ငံ သား စီးပွား ဆက်သွယ် ရေး ဝန်ကြီး ဦး အောင် နိုင် ဦးက April 23 ရက်နေ့ အစည်းအဝေး မှာ ပြော ကြား ခဲ့ တယ် လို့ AP သတင်း တရက် မှာ ရေး ပါတယ် ဒီလို ကွင်း လွှတ်ခွင့် ရမယ့် နိုင်ငံ သား ကုမ္ပဏီ တွေ နဲ့ အဖွဲ့ အစည်း တွေ ထဲ မှာ တိလဝ အထူး စီးပွား ရေး ဆောင်က စီးပွား ရေး လုပ်ငန်း တွေ လည်း ပါဝင် တယ် လို့ ဆို ပါတယ် ဒေါ်လာ နဲ့ မြန်မာ ကျပ်ငွေ လဲ လှယ် ရ မှာ ကျပ်ငွေ တန်ဖိုး 2000 ကျော် အထိ ရောက် လာတာ ကို ထိန်းချုပ် နိုင် ဖို့ အတွက် ပဟုဘာင အဲ့ဒီ ကန့်သတ် ချက် တွေ ကို ထုတ် ပြန် လိုက် တာ ဖြစ် တယ် လို့ ဦး အောင် နိုင် ဦး ရဲ့ ပြော ကြား ချက် ကို ကိုကပြည် AP သတင်း မှာ ရေး ပါတယ် April 3 ရက်နေ့ က ထုတ် ပြန် တဲ့ ကြေညာ ချက် မှာ တော့ ဒေါ်လာ ကို 1850 ကျပ် နဲ့ လဲ လှယ် ဖို့ ပဟုဘာင တတ် မှတ် ခဲ့ တာ ပါ မြန်မာ နိုင်ငံ မှာ မနေ့ February 1 ရက်နေ့ က စစ်တပ်က အာဏာ သိမ်း လိုက် ပြီးတဲ့ နောက် ပိုင်း ပြည်ပ ကုမ္ပဏီ အတော် များ နိုင်ငံ တွင်း က နေ ထွက် ခွာ သွား ကြ ပြီးတဲ့ နောက် စစ် ကောင် စီ အနေနဲ့ နိုင်ငံ တွင်း ငွေ ပြက် လက် မှု နဲ့ ရင်ဆိုင် နေ ရ တယ် ဆို တဲ့ ပြော ဆို မှု တွေ လည်း ထွက် ပေါ် လာ နေ တာ ဖြစ် ပါ တယ်
မြန်မာ နိုင်ငံ မှာ စစ် အာဏာ သိမ်း ပြီး နောက် ပိုင်း မတည် မငြိမ် အခြေအနေ တွေ ကြောင့် American စေတနာ ဝန်ထမ်း အဖွဲ့ Peace Corps ရဲ့ လုပ်ငန်း တွေ ရပ် ဆိုင်း တော့ မှာ ဖြစ် ပါ တယ် မြန်မာ နိုင်ငံ မှာ မတည် ငြိမ် မှု တွေ စူပူ မှု တွေ နဲ့ လက်နက်ကိုင် ပဋိပက္ခ တွေ ဆက်လက် ပေါ် ပေါက် နေ ပြီး စေတနာ ဝန်ထမ်း တွေ ဘေး အန္တရာယ် ကင်းကင်း အလုပ်လုပ် နိုင် မှာ မဟုတ် တာ ကြောင့် လုပ်ငန်း တွေ ရပ် ဆိုင်း ရ မှာ ဖြစ် ကြောင်း Peace Corps အမှု ဆောင် ရာရှိ ချုပ် Carol Span က April 17 ရက် နေ့ က ကြေညာ ချက် ထုတ် ပြန် ပြော ဆို လိုက် တာ ပါ Peace Corps စေတနာ ဝန်ထမ်း တွေ မြန်မာ နိုင်ငံ မှာ လုပ်ငန်း တွေ မလုပ် နိုင် ပေမဲ့ ကမ္ဘာ တစ်လောက် က ကျန်းမာ ရေး နဲ့ လုံခြုံ ရေး အတွက် စိတ် ချရ တဲ့ နေရာ တွေ မှာ လုပ်လုပ် ကြ ရ မှာ ဖြစ် ကြောင်း နဲ့ တချိန်ချင်း မြန်မာ နိုင်ငံ မှာ အခြေအနေ တွေ ပြန် ကောင်း မွန် လာ ရင် တော့ လုပ်ငန်း တွေ ပြန် ဆောင် မှာ ဖြစ် ကြောင်း လည်း ပြော ပါ တယ် Peace Corps ဖွဲ့ ဟာ မြန်မာ နိုင်ငံ မှာ 2016 ခုနှစ် က စပြီး လုပ်ငန်း တွေ စတင် ခဲ့ ရ မှာ COVID ကာယောဂါ ကြောင့် လုပ်ငန်း တွေ ရပ်နား ခဲ့ ရ တဲ့ 2020 ပြည့် မတ်လ အထိ အင်္ဂလိပ် စာ သင် ကြား ပို့ ချ ပေး ဖို့ စေတနာ ဝန်ထမ်း 88 ယောက် ဆေးလုပ် ထား တာ ဖြစ် ပါ တယ်
မြန်မာ စစ် ကောင် စီ က ဖမ်း ဆီး ထိန်းသိမ်း ထား တဲ့ နိုင်ငံ တော် အတိုင်ပင် ခံ ပုဂ္ဂိုလ် ဒေါက်အောင် ဆန်း စု ကြည် က မြန်မာ ပြည်သူ ပြည်သား တွေ စီလုံး ညီညွတ် ကြ ဖို့ သတင်း စကား ပါ လိုက် ကြောင်း နီးစပ် သူ တွေ ကို ကူကာ ပြီး တော့ Reuters သတင်း တရ မှာ ဖော်ပြ ထား ပါ တယ် တဟာ စစ် ကောင် စီ က အာဏာ သိမ်း ပြီး တဲ့ နောက် ပိုင်း ဖမ်း ဆီး ထိန်း သိမ်း ထား တဲ့ ဒေါက်အောင် ဆန်း စု ကြည် စီ က ရှာရှာ ပပ ကြား တဲ့ သတင်း စကား လည်း ဖြစ် ပါ တယ် နိုင်ငံ တော် လျှော့ ချက် အဲ့ဝရေ ချိုးဖောက်မှု ဆွဲ ချက် အပြင် အကျင့် ပြတ် ချစား မှု ဆွဲ ချက် အတော် များ နဲ့ ပါ တရား ရင်ဆိုင် နေ ရ တဲ့ ဒေါက်အောင် ဆန်း စု ကြည် အနေ နဲ့ ထောင်နှံ အနှစ် 150 ကျော် အထိ အမြင့် ဆုံး ပြစ်ဒဏ် ချမှတ် နိုင် တဲ့ ဆွဲ ချက် တွေ နဲ့ တရား ရင်ဆိုင် နေ ရ တာ ပါ ပြည်သူတွေ စီးလုံး ညီညွတ် ကြ ဖို့ ပူပန်လင်းလင်း ပြော ဆို ကြ ဖို့ မတူညီ တဲ့ အမြင့် သဘော ထား တွေ ကို လည်း စိတ် ရှည် တီကံ စွာ ဆွေးနွေး ကြ ဖို့ သတင်း စကား ပါ လိုက် တယ် လို့ နာမည် မ ဖော်လို့ တဲ့ အဲ့ ဒီ သတင်း ရင်းမြစ် ကို ကပ်ပြီး တော့ Writer သတင်း မှာ ရေး သား ထား တာ ပါဒေါက်အောင်ဆန်းစုကြည်ရှင်ဆိုင်နေရတဲ့တရားရေးရာကိစ္စရပ်တွေကိုပြောဆိုရမျိုးမလုပ်ဖို့စစ်ကောင်စီကတားမြစ်ထားတာပါစီလုံးညီညွတ်မှုရှိကြပါဆိုပြီးဒေါက်အောင်ဆန်းစုကြည်ဘာကြောင့်တိုက်တွန်းတာလဲဆိုတာအသေးစိတ်မပြောပေမဲ့လည်းစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးဖို့ပြောတာမဟုတ်ဘူးလို့လည်းအဲ့ဒီသတင်းရင်းမြစ်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရသူကို Writer သတင်းဌာနကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားချက်မရှိဘူးလို့လည်းဖော်ပြထားပါတယ်
မနေ့ကဆက်အာနာသိပြီးနောက်ပိုင်းမြန်မာနိုင်ငံဒေတာတော်တော်များများမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ရောဒေတာကန်ကာကွယ်တပ်ဖွဲ့တွေနဲ့ပါစစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲမရက်သေးတယ်လို့ကိုပိုင်အုပ်ချုပ်တဲ့ဒေတာတွေဖြစ်ကြီးညာလာတဲ့ဒေတာတချို့လည်းရှိလာပါတယ်။ကရင်ပြည်နယ်နဲ့မွန်ပြည်နယ်ထဲမှာလည်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေမကြာခဏဆိုလိုတိုက်ပွဲတွေရှိနေတယ်လို့ KNU ကထုတ်ပြန်ထားပါတယ်။KNU တပ်မှ1ထိန်းချုပ်ရာနေရာတွေမှာ April လအတွင်းတိုက်ပွဲ5ကြိမ်ထက်မနည်းဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေကတော့အခုရက်ပိုင်းမှာပဲဒေသခံရွာတွေဘက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ KNU ကပြောဆိုပါရယ်။စီရေးတင်းမာနေတဲ့မကွေးတိုင်းစကိုင်းတိုင်းဘက်မှာလည်းစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုကြောင့်ရွာတွေဆက်ပြီးမီးရှို့ခံရတယ်လို့ဒေသခံတွေကဆိုပါရယ်။ April 18ရက်နေ့ညကအဖြစ်အပျက်ကိုကိုယ်တိုင်ကြုံခဲ့ရတဲ့ရွာခံတယောက်ကအခုလိုပြောပါရယ်။
ကျွန်တော်တို့ညပါတော့ခေါင်းမာကြီးဘွဲမှာစပြီးတော့စစ်ကောင်စီတပ်ကကျွန်တော်အနောက်ကနေစကြောထိုးပြီးပြန်လာရည်လားကျွန်တော်ရွာဝင်ပြီးတော့မှစရရချင်းနဲ့ကျွန်တော်တို့မီးဆို့သွားတယ်ခင်ဗျာဆစ်ဝစ်ဆစ်ဆောင်နေတော့ပါခင်ဗျာကျွန်တော်တို့ကတို့ဝင်တဲ့ရွာတိုင်းကိုမီးဆို့နေတာဆိုတော့ကျွန်တော်တို့ရွာတွေကတို့အိမ်ကိုစကြောထိုးလိုက်ဆိုတော့ဒီလိုကျွန်တော်တို့ကပြည်သူတွေကတော့ရှောင်နေရတယ်ခင်ဗျာအဲ့တော့ကျွန်တော်တို့အနီးကပ်ရှိတဲ့နေရာကနေကမ္ဘာတနေရာနေမှာကျွန်တော်တို့တို့ဝင်လာတဲ့လမ်းကိုချောင်းကြည့်နေတော့တို့ရွာဝင်ချင်းကိုတော့တောက်တန်းပြီးတော့မှရွာတွေပြက်ပြေးခန်းတယ်အဲ့ဒီလိုက်မှုရတယ်မပြေတော့မီးဆို့သွားပါတယ်။ညာတော့ကလည်းကျွန်တော်တို့သူတို့ရွာမှာတော့နေပြီးတော့မှချက်ပြေးဖမ်းပြီးတော့မှချက်ပြေးဝတ်တွေကိုဖမ်းပြီးတော့မှချက်ပြေးစားတော့ပြီးတော့မှနေတယ်။နေပြီးတော့မီးဆို့တယ်ဆိုပြီးတော့မနေ့ကျတော့လည်းကျွန်တော်တို့ကျန်တဲ့အိမ်တွေကိုထပ်ဆိုးပြီးတော့မှဖတ်တော့တယ်ခင်ဗျာ
။စစ်ပွဲတွေကြောင့်ဒေတာပေါင်းစုံမှာဘေးလို့ရထွက်ပြေးနေရတဲ့သူတွေလည်းအိမ်မပြန်နိုင်သေးပဲစားနပ်ရိက္ခာစေဝါစသဖြင့်အကူအညီမျိုးစုံလိုအပ်နေချိန်မှာလေပြင်းတိုက်ပြီးမိုးတဲထန်လို့ဒုက္ခတွေစကန်ယာယီတဲအိမ်တွေပျက်စီးခဲ့ရပါတယ်။ချင်းပြည်နယ်ရခိုင်ပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတွေကယာယီဒုက္ခသည်စခန်းတွေမှာလေနဲ့မိုးတံကြောင့်တဲအိမ်တွေပျက်စီးပြီးအခက်အခဲကြုံနေကြရပါတယ်။ ရခိုင်ပြည်နယ်ကမြောက်ဦးကြောက်တော်အပါအဝင်မြို့နယ်တချို့မှာလေပြင်းတိုက်ခတ်မိုးတဲထန်စွာရွာတဲ့အတွက်ပြည်တွင်းဒုက္ခသည်စခန်းအခု40ကယာယီတဲအိမ်300ထက်မနည်းပျက်စီးသွားတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး REC ကပြောပါတယ်။နေအိမ်တွေပျက်စီးသွားတဲ့အတွက်ဒုက္ခသည်တွေအတွက်နေစရာအခက်အခဲနဲ့ကြုံနေရပြီးတဲအိမ်တွေပြန်လည်တည်ဆောက်ဖို့အတွက်လည်းအကူအညီတွေလိုအပ်နေကြတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။
CDM အကြမ်းမဖက်အာဏာပိုင်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ပြီးတော့ဖမ်းဆီးခံရတဲ့ကြမ္မာရေးဝန်ကြီးဌာနအကြီးအကဲအရာရှိနှစ်ဦးကိုမြန်မာစစ်ကောင်စီကအာဂရိလိုက်စားမှုဆွဲချက်နဲ့မန္တလေးတရားရုံးတစ်ခုကထောင်ဒဏ်တွေအတိအကျချမှတ်လိုက်ပါတယ်။ COVID ကာကွယ်ဆီတိုလုပ်ငန်းတွေမှာဘဏ္ဍာငွေဆုံးရှုံးနေလာခဲ့တဲ့ဆိုပြီးတော့အာဂရိလိုက်စားမှုဆွဲချက်နဲ့ကြမ္မာရေးဝန်ကြီးဌာနတိုးချဲ့ကာကွယ်ဆီတိုလုပ်ငန်းစီမံချက်မန်နေဂျာဒေါက်တာထထာလင်းကိုဧပြီလ20ရက်နေ့မှာထောင်ဒဏ်3နှစ်နဲ့ကျမရေဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာစိုးဦးကိုတော့ထောင်ဒဏ်3နှစ်စီအမိန့်ချမှတ်ခဲ့တယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပါတယ်။ကုလသမဂ္ဂကထောက်ပံ့ထားတဲ့ COVID ကာကွယ်ဆေးရမုံငွေကြီးထဲကလက်ကျန်ငွေတွေကို UNICEF ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကိုပြန်လည်လွှဲပေးခဲ့တဲ့ဒေါက်တာထထာလင်းကိုငွေကြေးထိန်းသိမ်းဖို့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးတော့အရေးယူခဲ့တာပါ။ဒေါက်တာစိုးဦးကိုတော့အဲ့ဒီငွေတွေကိုကြီးကြပ်ဖို့ပြက်ကွက်မှုနဲ့အရေးယူခဲ့တာဖြစ်ပါတယ်။တက်မတော်သတင်းမှန်ပြန်ကြားရရဲ့ပြီးခဲ့တဲ့ထုတ်ပြန်ချက်အရတော့ဒေါက်တာထထာလင်းဟာတိုးချဲ့ကာကွယ်စီတိုလုပ်ငန်းလက်ကျန်ငွေ162တန်နီပါကိုငွေစင်းမရှင်မနဲ့ CDM အကြမ်းဖက်အာဏာပိုင်ဆိုင်ရဲ့လှုပ်ရှားမှုမှာပါဝင်ခဲ့တဲ့အပြင်အမျိုးသားညီညွတ်ရေးအစိုးရ NUG ကျမရေးဝန်ကြီးဒေါက်တာစိုးဝေဆိုးနဲ့ဆက်သွယ်ဆောင်ရွက်ခဲ့တယ်လို့စွပ်စွဲဖော်ပြခဲ့ပါတယ်။2023ခုနှစ်ဖေဖော်ဝါရီလ20ရက်နေ့ကသူကိုယ်ပိုင်လူမှုကွန်ရက်ပေါ်ကဖော်ပြချက်မှာတော့ကာကွယ်ဆေးဝယ်ယူထားတဲ့ကိစ္စအသေးစိတ်ကိုတက်သေးရင်းနဲ့တကွကျမရင်းနဲ့အာကစားဝန်ကြီးဌာနကိုပေးပို့ပြီးဖြစ်တယ်လို့ဒေါက်တာထထာလင်းကဖော်ပြခဲ့ပါတယ်။ NUG ဝန်ကြီးဒေါက်တာဇော်ဝေဆိုးနဲ့ဆက်သွယ်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့အမှုစီရင်ခြင်းရှိမရှိမြန်မာစစ်ကောင်စီထုတ်ပြန်ချက်မှာမပါရှိပါဘူး။
နိုင်ငံတော်ကြီးညိုပြတ်အောင်ပြုလုပ်မှုအပါအဝင်စွဲချက်၃ချက်နဲ့တရားရှင်ဆိုင်နေရတဲ့ VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်းမရှင်ဦးစီတူအောင်မြင့်အမှုတွေကိုစတင်ကြားနာစစ်ဆေးနေပြီလို့သူရှိနေကပြောပါတယ်။ဦးစီတူအောင်မြင့်နဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်တို့ကိုဗဟန်းမြို့နယ်ရွှေကုံရိပ်မှုအရာတိုက်ခန်းတစ်ခုမှာ2020ခုနှစ်ဩဂုတ်လ15ရက်နေ့ကဖမ်းဆီးသွားတာပါ။လောလောဆယ်အင်းစိန်ချင်းထောင်မှာဖမ်းဆီးခံထားရတဲ့ဦးစီသူအောင်မြင့်ဟာကျမ်းမာရေးအတွက်လိုအပ်တဲ့ဆေးကြားဖို့တောင်အခက်အခဲဖြစ်နေတယ်လို့သူရှိနေကဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကတစင်ဦးစီသူအောင်မြင့်ဟာတပ်မတော်နဲ့စစ်ကောင်စီပေါ်ဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့ခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ကြောင်းစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ် VOA မြန်မာပိုင်းဌာနမှူးဦးတန်းလွင်ထွန်းကတော့VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်လက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်မရေးသားပေးပို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းမှန်မှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကတဆင့်စစ်ကောင်စီအနေနဲ့ပြည်သူတွေကြားကအတန်ကိုတိအောင်နားထောင်ဖို့ဆိုတာလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကိုပြောခဲ့ပြီးဦးစီသူအောင်မြင့်ကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုထားပါတယ်မြန်မာတိုင်းနိုင်ငံလုံးမှာလောလောဆယ်ဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း80ဝန်းကျင်ရှိပါတယ်။သတင်းသမားတွေကအများဆုံးတရားစွဲခံထားရတာကတော့တပ်မတော်ကိုအကြီးညိုပြက်စီမှုဥပဒေပုံမှန်905ကကြီးနဲ့ဖြစ်ပြီးဆက်သွယ်ရေးဥပဒေပုံမှန်အပြင်နှိရှေထောင်ချနိုင်တဲ့မတရားအတင်းဆက်သွယ်တဲ့ဥပဒေပုံမှန်နိုင်ငံတော်အကြီးညိုပြက်အောင်ပြုလုပ်မှုတို့နဲ့ပါတရားစွဲဆိုတာတွေလှုပ်လာခဲ့ပါတယ
်။တပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်ပေါင်တို့ကပြောပြပေးကြတာပါ။အခုတခါမှာတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုလည်းမအီတန်စင်ကပြောပြပါလိမ့်မယ်
။ယူကရိန်းတပ်ဖွဲ့တွေနောက်ဆုံးခြေကုပ်ယူထားတဲ့မာရီယိုပိုမြို့ကတာမနီစစ်ရုံရှိရာကိုရုရှားတပ်ဖွဲ့တွေဝင်မတိုက်ဖို့သမ္မတဖလာဒီမီယာပူတင်ကဒီဇင်ဘာနောက်ပိုင်းမှာညွှန်ကြားလိုက်ပါတယ်။အဲ့ဒီအများရဲ့အတွက်ဒီစစ်ရုံကိုရုရှားတပ်တွေဝင်တိုက်မဲ့အစားအဲ့ဒီနေရာကိုရင်တကောင်မှပြန်လို့မရနိုင်တဲ့အထိတင်းကျပ်စွာပိတ်ဆို့ထားတဲ့နယ်ဆိုပြီးတော့ရုရှားကာကွယ်ဝင်ကြီးဆာကီရှိုဂူကိုသမ္မတပူတင်ကရုတ်တန့်ကနေတိုက်ရိုက်ထုတ်လင်းပြသနေတယ်။အစည်းအဝေးပွဲအတွင်းမှာညွှန်ကြားချက်ပေးခဲ့ပါတယ်။အရေးပါတဲ့မာရီယိုပိုစိတ်ကမ်းမြို့က As of the Germany စစ်ရုံနေရာမှာယူကရိန်းတပ်ဖွဲ့ဝင်2000လောက်ရှိနေသေးတဲ့အကြောင်းဒိုင်းပင်လေကျင်းတဲ့နေရာတွေအလုံးကိုရုရှားကသိမ်းပိုက်ထားပြီးဖြစ်တဲ့အကြောင်းရုရှားကာကွယ်ဝန်ကြီးချုပ်ကသမ္မတပူတင်ကိုပြန်လည်ပြောခဲ့ပါသည်။ရုရှားကသိမ်းပိုက်ထားပြီးဖြစ်တဲ့ခရိုင်းမီးယားဒေသနဲ့ရုရှားကိုထောက်ခံတဲ့ယူကရိန်းအရှေ့ပိုင်းဒေသဆက်သွယ်နိုင်ရေးအတွက်အခေယာကျတဲ့ဒီမြို့ကိုသိမ်းပိုက်လိုက်နေတာဟာရုရှားတို့အတွက်စီးရဲအရာမဟာဗျူဟာမြောက်တဲ့အမြင်မှုတွေဖြစ်ပါသည်။ နိုင်ငံတကာပြည်ပခါတွေကိုတန်ခတ်ရေးယူမဲ့အစားတွေးဆိုဆွေးနွေးအဖြေရှာတဲ့နည်းလမ်းကိုအသုံးပြုတဲ့အကြောင်းတရုတ်နိုင်ငံရဲ့ဒီဇင်နဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှီဂျင်ပင်ကပြောပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာနဲ့ပတ်သက်လို့ရုရှားဘက်မှနောက်နိုင်ငံတွေကပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်ထားတယ်နဲ့ပတ်သက်လို့တရုတ်သမ္မတရှီကလို့ပြောသွားတာပါ။တရုတ်နိုင်ငံဟာနိုင်ငံအလုံးရဲ့အချုပ်အခြာပိုင်ဆိုင်ခွင့်ကိုလေးစားလိုက်လာတဲ့အကြောင်းတခြားနိုင်ငံရဲ့ပြည်တွင်းရေးကိုလည်းဝင်ရောက်ဆက်ဖက်ခြင်းမရှိတဲ့အကြောင်းတရုတ်နိုင်ငံဟိုင်နန်ကျွန်းမှာကျင်းပတဲ့ညီလာခံမှာသမ္မတရှီကပြောသွားခဲ့တာပါ။ဒါပြင်လုံခြုံရေးအရာခွဲခြားလို့မရနိုင်တဲ့သဟဇာတာမျှတပြီးတော့ထိရောက်မှုရှိတဲ့ရေရှည်တည်တဲ့နယ်လုံခြုံရေးဆိုတဲ့အခြေခံမူဝါဒကိုလက်ခံထားတဲ့အကြောင်းတဘာနိုင်ငံရဲ့အာဏာချက်ပေါ်အခြေခံတဲ့အမျိုးသားလုံခြုံရေးမျိုးကိုလက်မခံတဲ့အကြောင်းတရုတ်သမ္မတကပြောပါတယ်။ရုရှားနဲ့ယင်းနီဆက်ဆန်ရဲ့တရုတ်နိုင်ငံကရုရှားကယူကရိန်းကိုကြီးကြပ်တိုက်ခိုက်မှုကိုဝေဖန်ပြောဆိုခြင်းမရှိတဲ့အပြင်လွန်ခဲ့တဲ့လအနည်းငယ်အတွင်းမှာရုရှားပေါ်မှာချမှတ်ခဲ့တဲ့တိုက်ခိုက်ရေးယူမှုတွေကိုလည်းအပြစ်တင်ပြောဆိုခဲ့ပါတယ်။ဝါရှင်တန်ဒီစီမြို့မှာဒီတင်ပတ်ထဲမှာကျင်းပခဲ့တဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 နိုင်ငံတွေရဲ့ဗန်ဒါယင်းဝင်ကြီးတွေစီးပွားပွဲမှာရုရှားအရာရှိပါဝင်တာကိုကန့်ကွက်ပြီးတော့အမေရိကန်နဲ့အနောက်နိုင်ငံကိုယ်စားလှယ်တွေကအစည်းအဝေးခန်းမကနေထွက်သွားခဲ့ပါတယ်။ရုရှားဆိုရကိုယ်စားလှယ်စီးပွားပွဲမှာစကားပြောနေတဲ့အချိန်မှာပဲအမေရိကန်ဗန်ဒါယင်းဝင်ကြီးဂျန်နက်ယယ်လန်ဗီတင်နဲ့ကနေဒါဗန်ဒါယင်းဝင်ကြီးတွေက G20 ဗန်ဒါယင်းဝင်ကြီးတွေနဲ့ပင်မဘန်လုံငန်းရှင်တွေရဲ့အစည်းအဝေးခန်းမကနေထွက်သွားခဲ့တာပါ။တိုက်ချင်းပြင်မဆိုင်ဒုံးကြီးဆာမတ်ကိုစမ်းတက်ပြလွတ်တာအောင်မြင်တဲ့အကြောင်းရုရှားသမ္မတပူတင်ကပြောပါလေ။မိုင်3,900အကွာဝေးရှိတဲ့ရုရှားအနောက်မြောက်ပိုင်းပလက်ဆက်ကနေအရှိပြားကျွန်းဆွဲကမ်ချက်ကာကပြင်းမှတ်တွေကိုထိမှန်အောင်စမ်းတက်ပြလွတ်တာအောင်မြင်တဲ့အတွက်ရှိပြီးသားနျူကလ িয়ার လက်နက်ကိုအားဖြည့်မှဖြစ်တဲ့အကြောင်းရန်သူတွေသတိထားနေကြဖို့သမ္မတပူတင်ကပြောသွားခဲ့ပါလေ။ဆာမတ်ဒုံးကြီးဟာတိုက်ချင်းပြပေထင်းတို့အကြီးစားအစ်စ်တစ်မျိုးဖြစ်ပြီးတော့ဒုံးကြီးတစ်ခုစီကနေထိပ်ဖူး10ခုထပ်မနေခွဲထုတ်ပြစ်ထန်နေဆိုပြီးတော့ American လီလာရေးအဖွဲ့အချက်လက်တွေမှာပေါ်ပြထားပါလေ
။ VOA American အသံရဲ့တနင်္ဂနွေမနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့မနေ့ကအစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကြည့်ရှုလို့ရအောင်တင်ဆက်နေတာပါ။အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်။
အာဆီယံခေါင်းဆောင်တွေနဲ့မြန်မာစစ်အာဏာသိမ်းခေါင်းဆောင်တို့ကြားသဘောတူညီခဲ့တဲ့အချက်၅ချက်ကိုတည်တည်တသာအကောင့်ထဲဖော်နိုင်ခြင်းမရှိတာဟာတစ်နှစ်ရှိနေပြီလို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကဧပြီလ22ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီလိုသဘောတူညီချက်ရပြီးကလေးကဆလို့မြန်မာစစ်ခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာမြန်မာပြည်သူတွေပေါ်မှာစစ်ရေးအယတိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်လာတယ်လို့နိုင်ငံရေးအတိုက်ခံတွေကိုဖမ်းဆီးတာနဲ့လူသားချင်းစာနာမှုဆိုင်အကူအညီလိုအပ်နေတဲ့နေရာတွေကိုတောက်ရောက်ခွင့်ပါပိတ်ပင်ခဲ့တယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတန်တို့ဟာကီယက်ကိုတနင်္ဂနွေနေ့မှာလာရောက်မှာဖြစ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကစနေနေ့မှာသတင်းထုတ်တွေကိုပြောပါတယ်။ဒါဟာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းကစပြီးပထမဆုံးအမေရိကန်အရာရှိတွေယူကရိန်းကိုတောက်ရောက်မှာလည်းဖြစ်ပါတယ်။ဒီခီးစင်နဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေဘက်ကတော့အတည်ပြုချက်မထုတ်ပြန်သေးပါဘူး။ယူကရိန်းအရှေ့ပိုင်းဒေသမှာအဖမ်းခံရတဲ့သူတို့ရဲ့အထူးဆောင်ကြည့်ရေးမစ်ရှင် SMM အဖွဲ့ဝင်တွေပြန်ပြီးလွတ်မြောက်လာရေးအတွက်ကြိုးပမ်းနေတယ်လို့ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ OSCE ကစနေနေ့မှာပြောပါတယ်။ဒုန်းစညက်နဲ့လူဟန်စ်ဒေသတွေမှာရှိတဲ့သူတို့အဖွဲ့ဝင်တွေပြန်လွတ်မြောက်ရေးရတဲ့နည်းနဲ့ကြိုးပမ်းနေတယ်လို့ပြောပါတယ်။တူရကီအစိုးရကရုရှားနဲ့ညှိနှိုင်းဆွေးနွေးပြီးတဲ့နောက်မှာရုရှားကနေအရက်ဖက်နဲ့စစ်ဖက်လေရင်တွေနဲ့ဆီးရီးယားကိုတက်တွေတဲဆောင်ခွင့်တူရကီကပိတ်လိုက်တယ်လို့နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာပ
ါ။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအက်တာရဲ့တို့ဖြစ်ကြပါတယ်။ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာပါ။VOA အစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့စာမျက်နှာကနေရုပ်သံအနေနဲ့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်နဲ့သောတာရှင်တွေတကွမြန်မာပြည်သူပြည်သားအလုံးဘေးရန်တွေကင်းဝေးကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါ။
This program has come to you from the Voice of America, Washington.